Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဒီဇင်ဘာလ30ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မှတ်မှတ်တည်အောင်လို့ကြေပြပါမယ်အမေရိကန်ပြည်တော်စုမှာ COVID-19 ရောဂါအတွက်ကာကွယ်ဆေးထိုးတာအပါအဝင်ယောဂတိုက်ဖြည့်လုပ်ငန်းတွေကိုပို့ပြီးတော့အပြင်းထန်လုပ်သွားမယ်လို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့နှောင်းပိုင်းမှာပြောခဲ့ပါတယ်။အမေရိကန်မှာလူပေါင်း 33,900 နီးပါးသေဆုံးခဲ့ရပြီးဖြစ်တဲ့ကိုဗစ်ကာယောဂတိုက်ဖြည့်လက်ရှိလှုပ်ဆောင်မှုတွေအပေါ်ဝေဖန်ပြောဆိုကြတာကိုသမ္မတထံအစိုးရကပယ်ချနေချိန်မှာပဲမစ္စတာဘိုင်ဒန်ကအဲ့လိုပြောတာပါ။ယောဂကုသအရေးအတွက်နှစ်လဆက်တိုက်တိုးခဲ့ပြီးတဲ့နောက်မကြာသေးခင်ရက်တွေအတွင်းတိုးတက်မှုတချို့တွေ့ထားရပြီးမယ်လေ။တနေ့ကိုကူးဆက်သူအရေအတွက်တသိန်း8000ကျော်ဆက်ရှိနေသေးပါ။ဒါကြောင့်လဲနှစ်တစ်ခုအားလိုက်ရကာလမှာခရီးသွားကြတာပြီးစုဝေးကြတာပြီးမလို့ဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေကြပါတယ်။သမ္မတထောင်အစိုးရဟာကာကွယ်ဆေးထိုးလုပ်ငန်းမှာအကြီးအကျယ်နောက်ကျနေတယ်လို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။သူရဲ့သမ္မတတန်ပထမရက်တရားအတွင်းကာကွယ်ဆေးတန်းတရာထိုးပေးမယ်လို့လည်းမစ္စတာဘိုင်ဒန်ကကတိပေးထားပါတယ်။အောက်ဆော့တက္ကသိုလ်နဲ့ UK ခြေဆိုင် AstraZeneca ကုမ္ပဏီတို့ပူးတွဲသုတေသနပြုထုတ်လုပ်တဲ့ COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ပြည်ထောင်နိုင်ငံကဒီကနေ့ခွင့်ပြုလိုက်ပါပြီ။ဒါဟာဖြင့်ပြည်ထောင်နိုင်ငံအနေနဲ့ဒုတိယမြောက် COVID ရောဂါကာကွယ်ဆေးကိုခွင့်ပြုတာဖြစ်ပြီးအောက်ဆော့ AstraZeneca ကာကွယ်ဆေးကိုသုံးဖို့ပထမဆုံးအတည်ပြုတဲ့နိုင်ငံလည်းဖြစ်ပါတယ်။အခုလိုခွင့်ပြုလိုက်တဲ့ပေါ်ပြည်ထောင်ဝန်ကြီးချုပ် Boris Johnson က Twitter မှာချီးကျူးရေးသားပါတယ်။တကယ်သတင်းကောင်းဖြစ်ပြီးဗီရိရှားသိပ္ပံပညာအတွက်အောင်မြင်မှုတစ်ခုပါပဲအခုဆိုရင်လူအရေးအတွက်များနိုင်တဲ့များများများကိုဉာဏ်နိုင်တဲ့များများများကာကွယ်ဆေးထိုးပေးနိုင်တော့မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဒီကနေ့ Twitter မှာရေးတာပါအခုကာကွယ်ဆေးဟာပထမအတည်ပြုထားတဲ့အမေရိကန်ကုမ္ပဏီ Pfizer နဲ့ BioNTech German ကုမ္ပဏီတို့ရဲ့ကာကွယ်ဆေးထက်ထိမ့်သိမ်းတူလောင်ပို့ဆောင်ရတာလည်းကူပြီးကမ္ဘာကာကွယ်ဆေးဖြစ်လာဖို့ထုတ်လုပ်သူတွေကမျှော်မှန်းထားပါတယ်အောက်ဆော့ AstraZeneca ကာကွယ်ဆေးအလုံးကြီးတန်းတရာကိုပြည်ထောင်နိုင်ငံကဝယ်ယူထားပြီးရက်ပိုင်းအတွင်းကာကွယ်ဆေးထိုးပေးမှုအစီအစဉ်ထားပါတယ်။ Pfizer BioNTech ကာကွယ်ဆေးကိုတော့ဒီတိုင်ကလူသိန်းပေါင်းများစွာတဲ့ထိုးပေးပြီးပါပြီ။အောက်ဆော့ AstraZeneca ကာကွယ်ဆေးကိုဒီတိုင်ဘရာဇီးလျနဲ့တောင်အာဖရိကနိုင်ငံတွေမှာလူပေါင်း2,400,000နီးပါးနဲ့စမ်းသပ်ခဲ့တဲ့ရလဒ်တွေအကြားဒီဆေးဟာဘေးရန်တွေကင်းပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကို80ရာခိုင်နှုန်းနီးပါးကာကွယ်ပေးနိုင်တယ်ဆိုတာတွေ့ထားပါတယ်။တရုတ်နိုင်ငံ Sinopharm ဆေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ရောဂါကာကွယ်ဆေးဟာ 89.3% ခန့်လုံးတည်ရောက်မှုရှိတယ်လို့ဒီနေ့ပြောပါတယ်။နောက်ဆုံးအဆင့်စမ်းသပ်မှုကနေထွက်လာတဲ့ကနအူးရလဒ်တွေပေါ်အခြေခံပြောဆိုတာဖြစ်ပြီးဒါဟာဖြင့်တခြားဖွံ့ဖြိုးတဲ့နိုင်ငံတွေကိုကာကွယ်ဆေးအကူအညီပေးမယ်လို့ပြည်အစိုးရကကြေညာပေးထားတာပြည်မြင်စေဖို့ဗိုးပြီးနှီးထွားတဲ့သဘောပါပဲ။ Sinopharm ကုမ္ပဏီရဲ့ကာကွယ်ဆေးစမ်းသပ်မှုဆိုင်ရာအချက်အလက်တွေဟာကာကွယ်ဆေးနောက်ဆုံးအဆင့်စမ်းသပ်နေတဲ့တရုတ်ကုမ္ပဏီတွေကြပထမဆုံးတရားဝင်ထုတ်ပြန်ချက်ဖြစ်ပါတယ်။ထိရောက်မှု94ရာခိုင်နှုန်းရှိတဲ့ Moderna ကာကွယ်ဆေးနဲ့95ရာခိုင်နှုန်းတရားမှုရှိတဲ့ Pfizer BioNTech ကာကွယ်ဆေးတွေထက်တော့ Sinopharm ကာကွယ်ဆေးရဲ့ထိရောက်မှုရာခိုင်နှုန်းကနည်းပါတယ်။တရုတ်အစိုးရပိုင် Sinopharm ကုမ္ပဏီဟာ COVID ကာကွယ်ဆေးသုတေသနပြုစမ်းသပ်နေတဲ့တရုတ်ကုမ္ပဏီ5ခုထက်မနည်းတဲ့မှာတစ်ခုအပါအဝင်ဖြစ်ပါတယ်။ American ထက်လွတ်တော် Georgia ပြည်နယ်ကိုစားပြုအမှတ်နေရာ2နေရာအတွက်ဇန်နဝါရီလ5ရက်နေ့မှာနောက်တစ်ချော့ရွေးကောက်ပွဲလုပ်ဖို့ရှိပြီးအခုတော့ကျူတင်မဲတွေပြေးနေကြပါပြီ။ Republican Party ရဲ့လက်ရှိအထက်လွှတ်တော်အမတ်တွေဖြစ်တဲ့ Kelly Loeffler နဲ့ David Perdue တို့ကို Democratic Party က Raphael Warnock နဲ့ John Ossoff တို့ကစိန်ခေါ်ဆင်တိုင်းခဲ့တာဖြစ်ပြီးဒိုမာလာရှိရနေရွေးကောက်ပွဲတို့ကအနိုင်ရဖို့လိုအပ်တဲ့အနိုင်ဆုံးမဲအရေအတွက်90ရာခိုင်နှုန်းပြည့်အောင်ဘယ်သူမှမရခဲ့တာကြောင့်နောက်တစ်ချော့ထပ်ပြန်ကြရတာပါ။အကြိမ်နဲ့ဖြစ်နေတဲ့ဒီရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်မင်းဆက်စည်းရုံးခဲ့ပါသေးတယ်
။ The voters of Georgia will determine which party runs every committee, writes every piece of legislation.
ဘယ်ပါတီကကော်မတီတိုင်းကိုဦးစီးမယ်၊ဥပဒေတိုင်းကိုရေးဆွဲမယ်၊အခွန်ထမ်းငွေဒေါ်လာစီတိုင်းကိုထိန်းချုပ်မယ်ဆိုတာဂျော်ဂျီယာမဲဆန္ဒရှင်တွေကအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်လို့မဲဆော်ပွဲတစ်ခုအတွင်းသမ္မတထရန့်ကပြောခဲ့ပါတယ်။အမတ်အရေးအတွက်တရားရှိတဲ့အထက်လွှတ်တော်မှာလက်ရှိအပြင်Republican တွေကအမှတ်နေရာ50ရထားပြီး Democrat တွေက48နေရာရထားပါတယ်။ဒါကြောင့်အခု Georgia ရွေးကောက်ပွဲဟာပါတီကြီးနှစ်ခုစလုံးအတွက်အထူးအရေးပါနေတာပါ။ 2016သမ္မတရွေးကောက်ပွဲတုန်းကဂျော်ဂျီယာပြည်နယ်မှာသမ္မတဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးအခု2020မှာတော့ရွေးကောက်ကသမ္မတဂျိုးဘိုက်ဒန်ကအနိုင်ရထားပါတယ်ခင်ဗျာ
VOA မြန်မာစံတန်များတဲ့မြန်မာဘာသာအစီအစဉ်တွေကို9ပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ31 kHz 6833ည5ကီလိုမီတာ32 kHz 6303ည5ကီလိုမီတာ58 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများတင်အောင်ပါတရင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်ဗြိတိန်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်အသစ်ကူးစက်နေတာကြောင့်ဗြိတိန်လေကြောင်းခရီးစဉ်တွေကိုအိန္ဒိယကဇန်နဝါရီလ9ရက်နေ့အထိဆက်ပြီးတော့ရပ်ဆိုင်းထားလိုက်ပါတယ်။လေကြောင်းခရီးစဉ်တွေကိုမတားမြစ်ခင်ဗြိတိန်ကပြန်လာတဲ့လူ20မှာဒီဗီဇာပြောင်းဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ခဲ့ရကြောင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုခဲ့ပါတယ်။အိန္ဒိယမှာလက်ရှိ COVID-19 အတည်ပြုလူနာ10သန်းကျော်နဲ့သေဆုံးသူက 34,400 ကျော်ရှိပြီးဇန်နဝါရီလအတွင်းမှာလူသန်း300လောက်ကိုကာကွယ်ဆေးထိုးပေးနိုင်မှုမျှော်ထားပါတယ်။ထိုင်ဝမ်မှာတော့ဒီဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူပထမဆုံးတွေ့ရှိခဲ့တယ်လို့ကြေညာပါတယ်။တနင်္ဂနွေနေ့ကဗြိတိန်ကပြန်လာသူ10ကျော်သက်တဦးမှယောဂါပိုးကူးစက်နေတာကိုတွေ့ရပြီးအခုဆေးကုသမှုခံယူနေတယ်လို့ကာယောဂါထိန်းချုပ်ရေးဗဟိုဌာနကပြောပါတယ်။ဂျာမနီမှာတော့ဒီကနေ့တည်းအထက် COVID-19 ကြောင့်သေဆုံးသူ1000ကျော်ရှိပြီးဒါဟာကာယောဂါစဖြစ်ကလေးကသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ပြည်ကရေ24နိုင်အတွင်းကူးစက်သူက22400ကျော်ရှိပါတယ်။နိုင်ငံရေးယောဂကူးစက်သူပေါင်း1.6သန်းနဲ့သေဆုံးသူ32000ကျော်ရှိပါတယ်။ချက်သမရနိုင်ငံမှာလည်းဒီကနေ့တည်းအထက်ကူးစက်သူက16000ကျော်ရှိပါတယ်။ဒီဇင်ဘာအစောပိုင်းကတည်းကကူးစက်မှုနှုန်းမြင့်တက်လာတာဖြစ်ပြီးလက်ရှိကူးစက်သူ9600ကျော်နဲ့သေဆုံးသူက11400ကျော်ရှိပါတယ်။အခုထိတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ82သန်းကျော်နဲ့သေဆုံးသူ 1.9 သန်းကျော်ရှိပါတယ်ရှင်။စင်ကာပူနိုင်ငံမှာဒီကနေ့ပုဒ်ထူးနေကစပီးကျန်းမာရေးဝန်ထမ်းတွေကို Pfizer နဲ့ BioNTech ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတွေစပီးရထိုးပေးနေပြီဖြစ်ပါတယ်။တကမ္ဘာလုံးတိုင်းတန်နဲ့လူပေါင်း 1.8 သန်းတည်ဆုံးခဲ့ရပြီဖြစ်တဲ့ကာယောဂါကြီးကိုတိုက်ဖျက်ဖို့အတွက်စင်ကာပူနိုင်ငံကကာကွယ်ဆေးစတင်ထိုးနှံပေးတဲ့ပထမဆုံးအာရှနိုင်ငံဖြစ်ပါတယ်။စင်ကာပူသူနာပြုဆရာမကြီးဆာရာလင်းကပထမဆုံးကာကွယ်ဆေးအထူးခံနေသူဖြစ်ပါတယ်
။ I'm very thankful that I'm being vaccinated first. I hope
ပထမဆုံးကြေကွက်စီထိုးခံရတဲ့သူဖြစ်လို့တိတ်ကိုကျေးဇူးတင်မိကြောင်းကိုဗစ်ရံကနေကာကွယ်နိုင်မှုတခြားလူတွေကာကွယ်စီထိုးဖို့ကိုစိတ်အားတက်အောင်လုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူနာပြုဆရာမကြီးဆာရာလင်းကပြောပါတယ်အသက်46နှစ်အရွယ်သူနာပြုဆီယာမဆာရာလင်းနဲ့အသက်43နှစ်အရွယ်ကုဆက်ယောဂဆီယာဝန်ခါလီဗာမာရီမူသူတို့ကစင်ကာပူအမျိုးသားကုဆက်ယောဂဗဟိုဌာနမှာပထမဆုံးဆေးထိုးခံတဲ့သူအယောက်30ထဲမှာပါဝင်ပါတယ်သူတို့အားလုံးဇန်နဝါရီလ20ရက်နေ့မှာနောက်ထပ်ဆေးတစ်လုံးထပ်ပြီးထိုးရမယ်လို့စင်ကာပူကျန်းမာရေးဌာနကပြောပါတယ်စင်ကာပူနိုင်ငံကအာရှမှာ Pfizer နဲ့ BioNTech ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးသုံးဆွဲဖို့အတည်ပြုခွင့်ပြုချက်ပေးတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။ကျူတင်စာချုပ်ချုပ်ဆိုပြီးကာကွယ်ဆေးတွေမှာယူထားသလိုကျူတင်ငွေပေးပြီးတော့ Moderna နဲ့ Sinovac ကာကွယ်ဆေးတွေအပါအဝင်အလားအလာရှိတဲ့ကာကွယ်ဆေးတွေကိုဝယ်ယူထားပါတယ်။2021ခုနှစ်တတိယသုံးလပတ်အရောက်မှာနိုင်ငံလူကြီး 5.8 သန်းတွယ်လုံလောက်တဲ့ကာကွယ်ဆေးတွေရနိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်။ AstraZeneca နဲ့ Novavax ကုမ္ပဏီတွေကနေ COVID-19 ကာကွယ်ဆေးတန်းတရာဝယ်ယူဖို့သဘောတူစာချုပ်လက်မှတ်ရေးထိုးလိုက်ပြီလို့အင်ဒိုနီးရှားနိုင်ငံညာရေးဝန်ကြီး Retno Marsudi ကဒီကနေ့ပြောပါတယ်။ကုမ္ပဏီတစ်ခုစီကနေကာကွယ်ဆေးတန်း50စီဝယ်ဖို့သဘောတူလိုက်တာပါ။အစိုးရအနေနဲ့ကာကွယ်ဆေးတွေအလုံးလောက်ရဖို့ဗက်ပေါင်းစုံကချင့်ကပ်ဆောင်ရွက်နေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လာမယ့်ဇန်နဝါရီလကနေဧပြီလအတွင်းကာကွယ်ဆေးထိုးပေးမယ့်အစီအစဉ်မှာကာယောဂါတိုက်ဖျက်ရေးရှိတဲ့ငါပါဝင်နေကြတဲ့ဆေးဘက်ဆိုင်ရာဝန်နဲ့တိတက်သမား3သန်းကျော်ကိုဦးစားပေးသွားမှာဖြစ်ပါတယ်။ဒီနောက်မှာတော့အသက်18နှစ်ကနေအသက်59နှစ်အတွင်းရှိတဲ့အရေးကြီးတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေရသူပြည်သူဝန်ထမ်းတွေကိုဒုတိယဦးစားပေးထိုးပေးမှာဖြစ်ပါတယ်။အင်ဒိုနီးရှားမှာလက်ရှိယောဂါကူးစက်ထားသူ9,200ကျော်နဲ့သေဆုံးသူက21,000ကျော်ရှိပါတယ်ရှင်။ ဟောင်ကောင်ကနေထိုင်ဝမ်ကိုရေလမ်းကနေစပီဘုတ်နဲ့ထွက်ပြေးဖို့ကြိုးစားတဲ့ဒီမိုကရေစီလူလားသူဟောင်ကောင်သား10ယောက်ကိုတရုတ်ပြည်မှာကြီးမှာထောင်နဲ့အသီးသီးချမှတ်လိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီလူလားသူ10ယောက်ကိုတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့တရုတ်နိုင်ငံတောင်ပိုင်းရှန်ဂျန်မြို့ကတရားရုံးတစ်ခုကထောင်နဲ့9လစီအသီးသီးချမှတ်လိုက်တာပါ။သူတို့အားလုံးအောက်ကလကထိုင်ဝမ်ကိုရေလမ်းကနေထွက်ပြေးဖို့ကြိုးစားတော့တရုတ်ကမ်းခြေဆောင်တပ်ဖွဲ့ရဲ့ဖမ်းဆီးတာကိုခံခဲ့ရတာပါ။ဒီမိုကရေစီလူလားသူအသက်33နှစ်အရွယ်ကွင်မွန်နဲ့အသက်31နှစ်အရွယ်တန်ခိုင်ရင်တို့ကတော့တရားမဝင်နေဆဲဖြတ်ကျော်ဖို့ဥဆောင်စီးရုံးနဲ့ပြစ်မှုနဲ့ထောင်နဲ့2နှစ်နဲ့3နှစ်စီးတီးတီးချမှတ်လိုက်ပါတယ်။အဖမ်းခံရတဲ့ဒီမိုကရေစီလူလားသူအားလုံးအမေရိကန်ဒေါ်လာ1500ကနေဒေါ်လာ3000ပမာဏရှိတဲ့ငွေဒဏ်မျိုးကိုလည်းချမှတ်ထားပြီးဖြစ်ပါတယ်။အဖမ်းခံရသူတွေရဲ့အရွယ်မရောက်သေးသူ2ဦးကိုတော့ဆွဲချက်တင်မှာမဟုတ်ပဲဟောင်ကောင်အာဏာပိုင်တွေစီကိုလွှဲပြောင်းပေးမယ်လို့တရုတ်အစိုးရရှေ့နေတွေကပြောပါတယ်။တရားစစ်ဆေးခံရစင်မှာသူတို့ရွေးချယ်တဲ့ရှေ့နေတွေကိုတွေ့ခွင့်မရတယ်လို့တရားမစစ်ဆေးခင်တုံးရဲ့အလိုကြမှသာအတိပေးတယ်လို့လည်းဖမ်းဆီးခံရသူ12ဦးစလုံးရဲ့မိသားစုဝင်တွေကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ကတော့ပြည်ထောင်ကြခံရတဲ့ဒီမိုကရေစီလိုလားသူတွေဟာမျက်မျက်တတတရားစီရင်ခံခွင့်မရဘူးလို့စစ်ဆေးထားပြီးသူတို့အလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ရှင်တို့ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ဇန်နက်ကင်ပြည်ပကတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းမရှိဖို့နဲ့ရေကောက်ပွဲတွေပြင်းမနိုင်ဖို့ကြိုးပမ်းနေကြောင်းတပ်မတော်ကပြောဆိုလိုက်ပြီးမယ်စိုးရိမ်မှုတွေရှိနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါရခိုင်ပြည်နယ်မှာရေကောက်ပွဲပြင်းမနိုင်အောင်တည်ငြိမ်မှုရဖို့ကြိုးပမ်းနေလို့တပ်မတော်တာဝန်ရှိသူတူကဒီကနေ့ပဲပြောဆိုလိုက်ပါတယ်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကအကျင်းပဖြစ်ခဲ့တဲ့နယ်မြေတွေမှာဒီနှစ်ကုန်နောက်ဆုံးထားကျင်းပနိုင်အောင်ဖန်တီးဖို့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးနောက်တိုက်ခိုက်မှုတွေရပ်ဆဲထားတာကိုဆက်လက်ထိန်းသိမ်းနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတပ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုလိုက်တာပါ
ရခိုင်ပြည်နယ်မှာကျွန်တော်တို့အနေနဲ့ကဒါတခါတိုက်ခိုက်မှုတွေဆက်လက်မဖြစ်ပွားစေဖို့ပဲကျွန်တော်တို့ဆောင်ရွက်နေတာရှိတယ်စင်အင်အားဖြည့်တင်တာမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်။စင်အင်အားဖြည့်တင်တာရှိတယ်ဆိုရင်ဘာထောက်ထားရတော့တာလေးလို့ပဲကျွန်တော်ကထပ်ပြီးမေးချင်တယ်။နံပါတ်2အချက်ကတော့ဒီရေကောက်ပွဲနဲ့ပတ်သက်ပြောကြဒါအေအနေနဲ့ထုတ်ပြန်ချက်ညညာရက်ထုတ်ပြန်ခဲ့တယ်။အဲ့ထက်မှာတော့ဒီဒီဇင်ဘာကဒီနှစ်မကုန်ခင်မှာရေကောက်ပွဲလုပ်ပေးနိုင်ဖို့အတွက်သူတို့ဒါဆန္ဒရှိတဲ့အကြောင်းပြစ်တာရခံတဲ့အကြောင်းဒါကိုတတ်မတော်အနေနဲ့ကြိုဆိုတဲ့အကြောင်းကျွန်တော်တို့ဒါပြောခဲ့တယ်။အဲ့နောက်ပိုင်းမှာကျွန်တော်တို့ပြစ်ခတ်တိုက်ခိုက်မှုပေါ့နော်မရှိသလောက်ဖြစ်တယ်ခုချိန်ကြီးလည်းမရှိပါဘူးခုချိန်ကြီးလည်းမရှိဘူ
းလက်နက်ကင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေရပ်ဆဲထားပြီးမဲ့ရေကောက်ပွဲကျင်းပနိုင်မှုကတော့ပြည်ထောင်စုရေကောက်ပွဲကော်မရှင် UEC ကသာအဓိကဆုံးဖြတ်ရမှာဖြစ်ကြောင်းလည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ရခိုင်ပြည်နယ်မှာရေကောက်ပွဲတွေဒီနှစ်မကုန်ခင်ကျင်းပနိုင်မှုကမ်းလှမ်းခဲ့တဲ့အေရခိုင်လက်နက်ကင်အဖွဲ့နဲ့တက်မတော်ကြားမကြသေးငါပဲတိုက်ရိုက်ဆွေးနွေးတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့2020ပြည်နှစ်ကုန်ဆုံးမှုရပ်ပိုင်းလာကြံတော့တာကြောင့်မြေမကုန်ကြီးရွက်ောက်ပွဲတွေကျင်းပနိုင်မဲ့အလားအလာမရှိဘူးလို့လည်းတိုင်းသားကြီးကကြွင်ကျင်သူဦးမမောင်စုကတုံ့တက်ပါတယ်။
အဲ့တော့တကယ်တော့ရွက်ောက်ပွဲဖြစ်မဖြစ်ဆိုတာကတော့လုံးလုံးတဲ့ချိန်မှာတော့ UEC နဲ့အစိုးရရဲ့ဆုံးဖြတ်ကအဓိကဖြစ်ပါလိမ့်မယ်။နော်တန်းတဲ့အေးနဲ့တော့တိုက်ပွဲရမ်းမှာကျွန်တော်သိတာတော့တစ်လနဲ့အရက်20လောက်ရှိပါဘူး။ဒါပေမဲ့ရွက်ောက်ပွဲကအချိန်ပေးရတာအနည်းဆုံးတစ်လလောက်ပေးရတဲ့ခါကျတော့ဒီတော့ဝယ်မကျင်းပဖို့ကဇာတိလုံးကနည်းနည်းပုံများနေတာမသိဘူး။တခုရှိတာကတော့အခုဒီစမ30ပြည့်နေကြီးအပြည့်ရထားမယ်ဆိုတဲ့စီညာရအောင်မှာတော့ဟို30ပြည့်နေရနီးလာပြီ။နှစ်ဖက်တမရောဤရောဒါနဲ့ပတ်သက်ပြီးတော့ဒီကရစိတ်နဲ့ပတ်သက်ပြီးတော့ဟောတာထပ်မထုတ်ပြန်ထားခြင်းမရှိသေးတဲ့အချိန်မှာတော့ဒေသခံလူကြီးကတမရောဆိုရင်ရှိနေတယ်ထင်ပါလား
။ရခိုင်ပြည်နယ်ကစီအေပတိပကတွေမှာဓိကကြတဲ့တက်မတော်နဲ့အေအဖွဲ့ကြတိုက်ခိုက်မှုတွေရစဲထားပြီးစနစ်တာတွေရှိနေတယ်ဆိုပေမဲ့အစိုးရနဲ့တရားဝင်တွေ့ဆုံဆွေးနွေးတာမျိုးတော့မတွေ့ရသေးပါဘူး။တစ်ချိန်တည်းမှာပဲအာဏာရအနယ်တီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုအေအဖွဲ့ကပြန်လွှတ်ပေးဖို့လေမနေတော့ကပဲထပ်မံတောင်းဆိုထားပါတယ်။ကျွန်တော်ထောက်ခံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မာလာအိုကမ္ဘောဒီးယားသုံးနိုင်ငံကနိုင်ငံသားအလုပ်သမားတွေကိုကိုဗစ်ကပ်ဘေးကာလအထူးဖြေလျှော့ပေးတဲ့အနေနဲ့အထောက်အထားလက်မှတ်လုပ်ပေးဖို့ကိုထိုင်းနိုင်ငံလွှတ်တော်အစည်းအဝေးကနေဒီဇင်ဘာလ29ရက်နေ့မှာပဲအတည်ပြုလိုက်ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါ။ထ ထိုင်းပြည်ထောင်ဌာနရဲ့ထုတ်ပြန်ချက်အရထိုင်းနိုင်ငံအတွင်းအကြောင်းမျိုးမျိုးနဲ့ရောက်ရှိနေထိုင်နေကြတဲ့မြန်မာလားအိုကမ္ဘောဒီးယား၃နိုင်ငံကတရားမဝင်အလုပ်သမားတွေအနေနဲ့ရက်ပေါင်း60အတွင်းအလုပ်ရှင်ရှာဖွေတာအလုပ်တွေကိုတရားဝင်ရှောက်နိုင်ကြောင်းအွန်လိုင်းကနေလည်းမှတ်ပုံတင်နိုင်ပြီးနှစ်နှစ်တရားဝင်ထောက်ထားလက်မှတ်ထုတ်ပေးမှဖြစ်ပြီးကုန်ကြမ်းဈေးကတော့ဘတ်ငွေ8200ပေးရမယ်လို့ဆိုပါတယ်ဒီလိုကပ်ဘေးကာလကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေဖို့ကတော့ရွေးချယ်စရာမရှိဘူးဆိုပြီးရွှေပြောင်းလို့သမခွင့်ရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
တရားမဝင်လို့ဒီမှာလို့ယာယီနေခွင့်အလုံးလုံးမှတ်တယ်သူပြောတဲ့ကြောင့်တော့တတိကပိုင်းအောင်ပတ်ပြီးလုပ်မယ်လုပ်ပြီးစစ်စစ်ခါလေးပါမယ်နောက်ကနေခွင့်ပြည့်ပြီးကြပြီပါမယ်ပြီးရင်အလုံးလုံးခွင့်လည်းမှတ်ပြီးပါမယ်သူကပုံမှန်တိုင်းမှာပဲဒီချမ်းနိုင်မှာရှိရှိကောင်းလို့ဒီမှာတော့လက်ရှိအချိန်မှာရှုပြောင်းလို့ဒီမှာကျွန်တော်များချမ်းမှလည်းလက်ရှိဆိုင်ရုံကနေပတ်သက်ပြီးတော့စစ်ပေါ်တဲ့အချိန်မှာသူတို့ကတရားမဝင်ဖြစ်နေရဆိုရည်ရဲ့ဆန်ဆူရကြုံကြည့်လေရမြင်နေမြင်တွေ့ကြရတယ်အဲ့တော့သူတို့ကတော့ဖြစ်သောဥရင်းနဲ့ဖန်စီရပြီးရည်ရွယ်မှုနဲ့လုပ်ပြီးဆိုတော့ကျွန်တော်အနေနဲ့ဒီကုန်ကြက်တွေကအားများလို့မကြည့်နိုင်တော့လေ။ဉာဏ်တခြားကြည့်ရမှဖြစ်ရဘူး။ဉာဏ်ဖြစ်သွားတယ်ခင်ဗျ။ဒီဘလောက်တဲ့ဒီသမားကြီးရအဖို့ဒီကတော့ကြောင်းဖြစ်နေစီဒီလိုဖြစ်ချက်မှာကြောင်းချက
်။အခုထုတ်ပေးတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေဟာခရီးသွားလာဖို့အတွက်အကန့်အသတ်တွေရှိကြောင်းငယ်ငယ်တွေကိုကြော်ပြီးသွားလာလို့မရကြောင်းကိုလည်းဥအောင်ကျော်ကပြောပြပါဗျ
။ဒီယာယီနေထိုင်ခွင့်လက်မှတ်တွေဆိုတာဌာနကအစုကထုတ်ထားပြီးလက်မှတ်တွေအဲ့လက်မှတ်တွေကတော့အကန့်အသတ်ရှိတယ်ဆိုတော့သူ့ရဲ့စက်မှတ်ထားတဲ့ထုတ်ပြီးထားတဲ့ခရင်ဒီတာအတွင်းမှာပဲသူကနေထိုင်ကြွားလာလို့အလုပ်လုပ်ပွင့်ခွင့်ရှိမှအခြားပြည်တွေကတော့ကောင်းကင်မရှိဘူ
းထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့ကိုဗစ်ကပ်ဘေးကာလအတွင်းတရားမဝင်နေထိုင်နေသူတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းအစိုးရကပြစ်တင်ခဲ့ပြီးတဲ့နောက်တရားမဝင်နေလက်ခံထားသူတွေကိုအရေးယူဖို့လှုံ့ဆော်ခဲ့ပါတယ်ဒီတော့မှာတော့အလို့ရှင်တွေကလူသမားတွေကိုလက်မခံရဲတာခွဲခြားဆက်ဆံတာဆွန့်ပစ်တာတွေလည်းဖြစ်လာခဲ့ပါတယ်ဒီနောက်မှာတော့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးမှာမဟုတ်သလိုတရားဝင်ဖြစ်အောင်လက်မှတ်ထုတ်ပေးဖို့ဆိုပြီးထိုင်းအစိုးရကဆုံးဖြတ်ခဲ့တာပါဒီလိုကပ်ဘေးကာလမှာအထောက်အထားလက်မှတ်လုပ်ရမယ့်ကုန်ကြဈေးကတော့အလုပ်သမားတွေအတွက်စိန်ခေါ်မှုတွေဖြစ်လာပြီးမဲ့တရားဝင်ဖြစ်အောင်ကြိုးစားလှုံ့ဆော်ကြမယ်လို့ယူဆရကြောင်းလူသမားရေးလှုံ့ဆော်သူတွေကဆိုပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိတ်ကြတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါအရှင
်ကိုဗစ်ရောဂါရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်တဲ့2020လို့ကြီးတဲ့နောက်မှာတော့2021ခုနှစ်နှစ်တကာစလို့တရှိတရွားအပေါင်းကျမ်းမာငြိမ်းအေးစီဖို့ဖာသာပေါင်းစုံကောင်းဆောင်တွေကဆုတောင်းမြတ်တာပို့တာထားတဲ့အကြောင်းတင်ဆက်ပေးခြင်းပါတယ်ကျမကတော့စုစုပါ2021မှာတုံးနဲ့တူချစ်ချင်းမြတ်တာဘီယူနာဝူရီတာတရားကိုချင်းစာတရားတွေနဲ့အညီအတူရှင်လွဲနေထိုင်သွားစေခြင်းနဲ့လို့ဆရာတော်မင်းတုံညာကမိန့်ပါတယ်
။ဝူဇီတို့ကမ္ဘာနိုင်ငံအသီးသီးခရစ်ယာန်မွတ်စလင်ဟိန္ဒူဗုဒ္ဓဘာသာအခြားဘာသာနော်ဘာသာမဲ့အစားကြီးတွေဖြင့်ဝူဇီတို့ကမ္ဘာကြီးမှာမှီတင်းနေထိုင်ကြတာ။ဒါတွေအားလုံးကဝူဇီတို့ပြန်ပြီးတော့ခြုံကြည့်မယ်ဟေးဆိုရင်ဝူဇီတို့ရရှိလာတဲ့ကာလလေးဟာအင်မတန်တိုးတောင်းတဲ့ကာလလေးဖြစ်တဲ့အတွက်ကြောင့်အားလုံးကဒီတွေချပြီးတော့မမြင်ညာပဲနဲ့နော်ဦးဇင်းတို့ဒါဟာကမ္ဘာနိုင်ငံလူနိုင်ငံသားအားလုံးအချင်းချင်းလူသားအချင်းချင်းဆိုတဲ့သာနာနားလည်မှုတွေနဲ့ကြည့်ပြီးတော့မေတ္တာတရားတွေနဲ့အပြန်အလှန်ဖြစ်ခင်မှုတွေနဲ့နေကြပြီးတော့လာမယ့်နှစ်တကြီးကိုအေးချမ်းချမ်းနဲ့ဒါရဖွံ့ဖြိုးတိုးတက်တော့ကယောဂဇိုးတွေပြင်ဝေးတော့နိုင်ငံကြီးအဖြစ်အားလုံးရဲ့နှလုံးသားထဲမှာကိုစီကိုငါမေတ္တာတတ်တွေခင်းဝစ်ပြီးတော့နေနိုင်ကြပါစေလို့ဦးဇင်းတို့ဆုတောင်းမေတ္တာပို့တာလိုက်ပါတယ်
ပြီးခဲ့တဲ့2020ခုနှစ်မှာကိုဗစ်ကရောဂါအပြင်စားဝတ်နေရေးအခက်အခဲတွေနဲ့ပြည်ရင်းစစ်ဘေးတွေကြောင့်ဒုက္ခရောက်ခဲ့ကြတဲ့ဆိုပေမဲ့လူမျိုးဘာသာမျိုးတွေဝိုင်းဝန်းကူညီခဲ့ကြလို့ကိုဗစ်ကာလရဲ့အကျိုးတစ်ခုဖြစ်ခဲ့ပြီး2021ခုနှစ်မှာမိသားစုအလုံးပျော်ရွှင်ကျန်းမာစွာနေနိုင်တဲ့နှစ်တစ်ဖြစ်စေဖို့ရန်ကုန်ကက်သလစ်ဂိုင်းဆိုတာတနာဆရာတော်ကြီးကာရီနယ်ချားစ်ဘူကချီးမြှောက်ပါတယ်
ဒီနှစ်သစ်မှာရွေးကောက်ပွဲလည်းပဲပြီးတဲ့အတွက်အနာရရှိခဲ့တဲ့ NLD နဲ့ဒီအစိုးရစစ်တပ်နဲ့လက်နက်ကိုင်တွေအားလုံးဟာစပွဲဝိုင်းမှာညှိပြပြီးတဲ့နောက်ဒီမြန်မာပြည်မှာဖြစ်ပျက်နေတဲ့စစ်ပွဲတွေရပ်ဖို့ရလဲကျွန်တော်အနေနဲ့အထူးပဲစုမှန်ကောင်းတောင်းပါတယ်ပြည်သူပြည်သားတွေအားလုံးလည်းပဲကြမ်းကြမ်းမာမာနဲ့ဆက်လက်ပြီးတော့မိမိတွေသွားလာလှုပ်ရှားစားဝတ်နေရေးဘက်မှာလည်းပဲဆင်ပြေနိုင်ဖို့ရအတွက်ကျွန်တော်အနေနဲ့ဆွတ်တောင်းတဲ့အပြင်လူမျိုးမရေးဘာသာမရေးမခွဲမခြားပဲနဲ့မြန်မာပြည်မိသားစုတစ်ခုကဲ့သို့ဆက်လက်ပြီးတော့အသက်ရှင်နိုင်ဖို့ရန်အတွက်လည်းပဲစတော့နဲ့တပည့်ရစ်ဆုံးမှာဖြစ်တဲ့ရေခါတာကြီးဟာလည်းပဲထာဝရစင်ရဆဲဖို့လည်းပဲကျွန်ုပ်အနေနဲ့လည်းပဲနဲ့ဆူတောင်းပါတယ်အဲ့တော့မြန်မာပြည်မှာဖြစ်ပျက်နေတဲ့ဒီဘိန်းနဲ့တော့စေဝါးတွေအားလုံးကလည်းပဲအပြီးရဆဲနိုင်ပြီးတော့သူတို့မျိုးဂုံကူးနေကြတဲ့ဟာတွေလည်းပဲရဆဲနိုင်ဖို့ရန်အတွက်လည်းပဲတာဝန်ရှိသူများနဲ့ပတ်သက်တဲ့လူမျိုးများနေလည်းအထူးကြိုးစားဖို့ရတယ်လည်းပဲကျွန်တော်အနေနဲ့လည်းဆွတောင်းပါတယ
်ဘာသာဝင်တိုင်းမှာနှစ်တစ်ခုပဲတော့အတူတူရှိကြပြီးတက္ကရာခုနှစ်2021ကတော့အားလုံးနဲ့တဆိုင်တဲ့နှစ်တစ်ဖြစ်ပြီးလူသားတိုင်းရင်းအေးတရားစီကိုမြန်မာနိုင်ငံလုံးဆိုင်ရာတန္တရာဟိန္ဒူဘာသာရေးအဖွဲ့ချုပ်အတွင်းရင်းမှုရာဂိုနေမင်းကစုမုံကောင်းတောင်းပါတယ်
မြန်မာနိုင်ငံကဒီ2021ကနေစပြီးနောက်နှစ်ပေါင်းများစွာတိုင်အောင်ပေါ့နော်ဟိုစစ်မှန်ပြီးတော့ဟိုတိုင်းသားအားလုံးလူမျိုးဘာသာအားလုံးပါဝင်တဲ့အင်ဂျန်နဲ့ဟိုပြည်တော်စုစစ်မှန်ကြီးကိုဟိုရရှိပါသည်ဖော်ဆောင်နိုင်ပါသည်ပေါ့နော်ပြီးတော့လူမျိုးဘာသာတွေဘလောက်ပဲကိုလိုမတူမကွဲပြားနေပါစေဟိုတိုင်းသားတွေဘလောက်မတူညီမကွဲပြားနေကြပါစေဟိုကိုတို့ကဒီညီမမွေးပြီးဒီညီမကြီးလာကြတဲ့အမိမာမြည်ကြီးရဲ့သားသမီးတွေဖြစ်တဲ့ကြောင့်အားလုံးအယူဆအတွေးကိုမတူတာတွေကိုဒေးထားပြီးတော့ကိုလိုတက်ကြီးလက်ကြီးနဲ့ဟိုနိုင်ငံတော်ကြီးဖွံ့ဖြိုးတိုးတက်အေဂျင့်တာရတဲ့စစ်မှန်တဲ့ငင်းငန်းတဲ့မြန်မာနိုင်ငံတော်ကြီးဖြစ်ပါစေလို့ဆုမောင်းတောင်းပေးနေပါတယ်
2020ခုနှစ်ဟာသင်ငန်းစာရီစိန်ခေါ်မှုတွေပြီးခဲ့တဲ့နှစ်ဖြစ်ပြီးဒါကိုအခွင့်အရေးအနေနဲ့ပြောင်းလဲအသုံးချနိုင်ခဲ့သလိုစစ်တပ်မှလည်းအကျိုးရှိရှိအသုံးချသွားနိုင်မှုမြန်မာနိုင်ငံလုံးဆိုင်ရာစဖာရှားကူပိမှန်ကြီးကြပ်ရေးကော်မတီတာဝန်ရှိသူဟာဂျီဦးအေးလွင်ကနှစ်သစ်ဆိုတောင်းပါတယ
်လူသားကတော့ဘယ်ဘာသာတရားမှကြီးကြီးအမျက်ဆုံးပါပဲအဲ့တော့ကဘာသူကဘာသားများအနေနဲ့ကလည်းပဲကျွန်တော်တို့ရရှိထားတဲ့သင်ငန်းစာများကိုကျွန်တော်တို့အသုံးချရမယ်အဲ့တော့ new normal ဆိုပြီးတော့အသုံးနှုံးလေးတွေပေါ်လာတယ်။ဟိုအလင်းနဲ့ထားပြီးစဉ်းစားလိုက်တဲ့အခါမှာစင်ကျင်စရာလေးတွေစင်ကျင်၊ဆောင်းစရာတွေဆောင်း၊ရှောင်းစရာတွေရှောင်း၊တိတ်ပြီးတော့တဘာဝကြီးနဲ့ဆန့်ကျင်ပြီးနေစရာမလိုပါဘူး။ဒီအပြုအမူလေးတွေကကျွန်တော်တို့အတွက်ကျန်းမာရေးတွေမဟုတ်ဘူး။လူမှုရေးရောစီးပွားရေးရောနိုင်ငံရေးရောတနည်းအားဖြင့်ဘာသာရေးအတွက်ပါအထောက်အကူပြတဲ့ကိစ္စရပ်တွေဖြစ်ပါလေ။အဲ့တော့ကျွန်တော်တို့အခုလာမယ့်2021ခုနှစ်အဲ့ဒီနှစ်မှာလည်းပဲကျွန်တော်တို့လူသားတွေဟာနော်ရရှိလာတဲ့သင်္ကန်းစာများကိုအကျိုးရှိစွာအသုံးချပြီးတော့ကနှစ်ဘဝစလုံးချင်းရည်ရည်အတွက်ကိုတည်ဆောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းမေတ္တာပို့ရင်းညီကုန်းချို့ရပါတယ
်။နှစ်တည်းမှာအလုံးမဲ့စိတ်ချမ်းသာကိုကျမ်းမာရှိစေဖို့ကျမတို့ VOA ဝိုင်းတော်သားတွေကလည်းစုမုံကောင်းတောင်းလိုက်ပါရရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။ကိုဗစ်ကရောဂါကြောင့်2020ခုနှစ်အတွင်းကမ္ဘာနိုင်ငံဆောင်ကကမ္ဘာလက်ခီးသွွားလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေရတဲ့နေ့လည်းဖြစ်ပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းကိုမိခိုးနေရတဲ့ဒေသတွေမှာစီးပွားရေးပြန်ပြီးတော့နာလန်ထူလာအောင်လို့ကရောဂါကာလကြမှာပဲနှီးလန်းသစ်တွေနဲ့လောက်ကင်နေကြတာပါ။အေဗီတင်ဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။ယေရှုခရစ်တော်ဖွားမြင်ရတဲ့နေ့ဖြစ်တဲ့ဆိုတဲ့ပါလက်စတိုင်းဒေသထက်ကဘက်သလဟမ်မြို့မှာခရစ်စမတ်ကာလအားလိုက်ရောက်တိုင်းကမ္ဘာရေးကခီးသွွားရတဲ့စီးကားနေတတ်ပေမဲ့လို့ဒီနေ့မှာတော့ကရောဂါကြောင့်သိစိတ်နေပါတယ်။ကယောဂါကြောင့်ကဘာအရရမှလိုပဲကဘာလက်ခီသွွားလုပ်ငန်းကိုအဓိကမိခိုနေရတဲ့ဒီမျိုးမှာအတော့ကိုထိခိုက်နေတာကြားရပါ။အီဂျစ်နိုင်ငံကအထင်ကြီးရရှေးကူဘိမန်နိုရှီယာလှုပ်ဆော်မျိုးအနေကနားလည်နှစ်ကန်တလျှောက်မှာတော့ကဘာလက်ခီသွွားတွေတဖြည်းဖြည်းပြင်ရောက်လာနေပါတယ်။2017ခုနှစ်ကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အီဂျစ်ကဘာလက်ခီသွွားလုပ်ငန်းကျဆင်းခဲ့ပေမဲ့လို့တိုက်ရိုက်ပြန်လာတဲ့လေရင်ခီးစီတွေနဲ့ခီးသွွားလာမှုဆိုင်ရာကန့်သတ်ချက်တွေဖြေလျှော့ပေးလာတာကြောင့်အခြေအနေတွေပြန်တိုးတက်လာချိန်မှာကယောဂါရိုက်ခတ်မှုနဲ့တဖန်ပြန်ပြီးရင်ဆိုင်နေရတာပါ။ဂျပန်နိုင်ငံမှာတော့ကာယောဂါကြောင့်လူသေဆုံးမှုတိမ်မများခဲ့ပေမဲ့လည်းစီးပွားရေးအတော့ကိုထိခိုက်နေတာပါ။လာမယ့်နွေရာသီမှာအိုလံပစ်အကစားပွဲကိုအင်ရှင်အဖြစ်ကျင်းပရမှာဖြစ်ပေမဲ့ကာယောဂါကြောင့်အစီအစဉ်တွေရွှေ့ဆိုင်ထားပါတယ်။အိုလံပစ်ပွဲကိုစီစဉ်ထားတဲ့အတိုင်း2021ခုနှစ်ထဲမှာကျင်းပနိုင်မယ်လို့ဂျပန်တာဝန်ရှိသူတွေမျှော်မှန်းထားပေမဲ့လည်းပြည်ပကလည်းအကစားပွဲလာကြည့်သူတွေဝင်ရောက်ခွင့်ပြုမလားဆိုတာကတော့မသေချာသေးပါဘူး။ တခါကမ္ဘာလေခီးတော်ရကြရေပန်းစားလာတဲ့အစ္စရေးနိုင်ငံပင်လယ်နီရက်ကမြို့တစ်ခုမှာလဲကာယောကမတန်ခင်အလုံးလက်မဲ့ဦးရေ300ခိုင်နှုန်းရှိခဲ့ရာကအောက်တိုဘာလမှာ85ရာခိုင်နှုန်းထိရောက်လာပါတယ်။နိုင်ငံတောင်ပိုင်းကအီလီယက်မြို့ကို2019ခုနှစ်ကရောက်လာတဲ့ကမ္ဘာလေခီးတဲ့တန်းတပွဲလောက်ရှိခဲ့ပေမဲ့အခုတော့လူသူကင်မဲ့နေရပါ။တက္ကစီမောင်းသမားရက်ကေဇူဟာကသူ့အတွေ့အကြုံကိုခုလိုပြောပါတယ်။
It's like a ghost town. There's nothing.
ဒီလိုအခြေအနေတွေမှာခီးထွက်ဖို့ဆန္ဒပြပြနေကြတဲ့လူတွေအတွက်ကုမ္ပဏီတချို့ကနေလန်သစ်တွေထွင်းပြီးတော့ဝန်ဆောင်မှုပေးလာပါတယ်။တိုင်ဝမ်လေကြောင်းလိုင်းတစ်ခုက Flight to Nowhere ဆိုတဲ့ဘယ်ကောမှမပြန်စားမဲ့လေယာဉ်ခီးစဉ်ဆိုပြီးနေလန်သစ်တမျိုးနဲ့လုပ်ကိုင်လာပါတယ်။ခီးတဲရီကိုတိုင်ဝမ်မြို့ပေါ်နဲ့ဂျပန်ကျွန်းတစ်ခုကိုအထက်ကနေလှည့်ပတ်ပြန်နှံပေးတဲ့ခီးစဉ်တစ်ခုကိုစီစဉ်ခဲ့တာဖြစ်ပါတယ်။လူရဒီမှာတိတ်ဆိတ်နေတဲ့ Venice မြို့က89ချိန်မြောက်ကမ္ဘာအယုတ်ရှင်ပွဲတွေကိုအစဉ်အလာမပြတ်ကျင်းပခဲ့တဲ့အချိန်မှာတော့ကမ္ဘာလက်ခီးတဲရီနဲ့ပြန်ပြီးတော့စီကားလာပါတယ်။ဒါပေမဲ့လည်းလူတွေနေတဲ့နှာခေါင်းစည်းတွေကိုတော့အဆောက်အုံတွေမှရောအပြင်းမှာပါဝှစ်ဆင်ကြတာပါ။ရဝန္ဒာနိုင်ငံမှာတော့နိုင်ငံတွင်ခီးတဲရီပြန်ဝင်လာအောင်ကြိုးပမ်းနေတဲ့ဤပညာဆိုင်ရာစွန့်ဦးတီထွန်းသူတယောက်ကအဲ့ဒီရီကိုအွန်လိုင်းကနေလည်းပတ်ခေါ်သွားခဲ့တာပါ။ကာယောကလုံကလာမှာအဲ့ဒီရီပြန်ဝင်လာအောင်လို့ပက်ထရစ်ဂါရာဂွာကကီဂါလီ360ဆိုတဲ့ကုမ္ပဏီကိုထူထောင်ပြီးတော့အွန်လိုင်းကနေအခုလိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ဂါရာဂွာကအခုလိုပြောပါတယ်။
It's unfortunate that the pandemic hit the industry in general.
ကယောကကြောင့်ကမ္ဘာလက်ခီးသွားလုပ်ငန်းတွေထိခိုက်ညှင့်နာနေရတာသိဆိုးပါတယ်။ဒါပေမဲ့အပြင်းမာနေနေရတဲ့လူမျိုးထပ်တူမြင်ရအောင်အွန်လိုင်းမှာဖန်တီးပေးနေတဲ့ကျွန်တော်လူတွေကတော့ဒါအခွင့်အလမ်းတစ်ခုဖြစ်ပါတယ်
။ Greece, ပြင်သစ် Spain နဲ့ Italy လိုဥရောပနိုင်ငံတွေမှာလည်းစီးပွားရေးထိခိုက်နေရသလိုတန်တဲ့ခြေတဲ့လူတွေလည်းအလုတ်ကိုင်းမရေမရာဖြစ်နေကြတာပါ။ Russia မှာတော့မြို့ပြတဲ့ဝေယာကြီးလက်ဒေတာဖက်ကိုနှူရသည့်အပန်းဖြစ်ခီးထွက်သူတွေများလာပါတယ်။အမေရိကန်မှာတော့ကာယောဂကာလအတွင်းအာဗီလို့ခေါ်တဲ့လူနေလို့ရတဲ့အပန်းဖြေကာရင်နဲ့တောတောင်တွေဖက်မိသားစုလိုက်ခီးထွက်ကြတာကြောင့်အာဗီကအယောင် security ကောင်းနေပါတယ်။အာဗီကအယောင်ဝန်ထမ်း Mike Noa ကအခုလိုပြောပါတယ်။
So you could take an RV go away with you.
အာဗီကနဲ့မိသားစုလိုက်ခီးထွက်လို့ရပါတယ်။ကာယနာစကန်နဲ့ဒါမှမဟုတ်တောတူကြီးမှာအများကြီးညနေနားလို့လည်းရပါတယ်။အခုဆိုရင်အာဗီကအယောင်ဝန်ဇီးကတိတ်ကိုကောင်းနေပါတယ
်။တချို့ဒေသတွေမှာတော့ကာယောဂကြောင့်စီးပွားရေးလုပ်ငန်းတွေတိုးတက်လာတာလည်းရှိပါတယ်။ပေါ်နီးယားနိုင်ငံနီးယားမြို့မှာတော့ပြီးခဲ့တဲ့နေရာဒီမှာနေရာတစ်ကိုရှာနေကြတဲ့အပန်းဖြေခီးသတ်သူတွေဆန့်ချိန်တင်ရောက်လာပါတယ်။မြို့ရဲကဟိုတယ်အားလုံးဩဂုတ်လအထိလူပြည့်နေကြတာပါ။ဒါပေမဲ့လည်းနိုင်ငံတွင်းကအထင်ကြီးနေရာတွေဖြစ်တဲ့ဆာရာဂျေဗိုနဲ့မိုစတာလိုနေရာတွေမှာတော့ကမ္ဘာလက်ခီးတဲ့80ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ယူကရိန်းနိုင်ငံထက်က56ကီလိုမီတာပတ်လည်အကျယ်ရှိတဲ့တော်ရန်ထရီဆန်မြို့စုံကျင်းလည်ကျဆရာချာလာဟတ်ကျွန်းရှိတဲ့အမျိုးသားဥယျာဉ်အင်းပီလယ်နဲ့ဘေးကမြေပြတိုင်းအနီးမှာတော့တတ်မှတ်ထားတဲ့နေရာတစ်ခုကနေအဲဒယ်ရီတဲထိုးပြီးသဘာဝအရသာကိုခန်းစားနိုင်ကြပါတယ်။ယူကန်နာနိုင်ငံမှာတော့6လကြာချမှတ်ထားတဲ့ကယောဂဆိုင်ရာကနတ်ချက်တွေဖြေလျှော့ပေးလိုက်တဲ့ဇူလိုင်လမှာပြည်ရင်းပြပါခီးတော်တွေတဖြည်းဖြည်းပြောင်းဝင်လာပါတယ်။2019ခုနှစ်မှာပြပါခီးတဲ့ဝင်ရောက်မှုတိတိကျကျမှ၄တန်ရှိခဲ့ပေမဲ့လို့2020မတ်လမှာ3ညအထိရောက်သွားတယ်လို့ယူကန်နာတာဝန်ရှိသူတွေကပြောပါတယ်။ထောင်ကောင်မှာလဲကယောဂါကူဆက်မှုလုံးဝနေပါကျဆင်းသွားတဲ့အချိန်စက်တင်ဘာလမှာဒီစနီလန်အပန်းဖြေဥယျာဉ်ကြီးကိုဒုတိယအကြိမ်ပြန်ဖွင့်ခဲ့ပါတယ်။ကယောဂါကြောင့်ဇန်နဝါရီလကပိတ်ခဲ့တဲ့ပန်းခြံကိုဇွန်လမှာပြန်ဖွင့်ခဲ့ပေမဲ့လဲပိုကူဆက်မှုပြန်တိုးလာတဲ့ဇူလိုင်လလည်းမှာပြန်ပြီးတော့ပိတ်ထားခဲ့တာပါ။ပန်းခြံလာသူအားလုံးစားတောက်တဲ့အချိန်ကလို့ရင်နှာခေါင်းစည်းတွေမဖြစ်မနေတက်ကြရပြီးပန်းခြံအဝင်ဝမှာကိုယ်ပူချိန်တိုင်းတဲ့နည်းနဲ့ကယောဂါထိန်းချုပ်ရင်းလုပ်ငန်းတွေလက်ပတ်နေကြတာလည်းဖြစ်ပါတယ်။ကျမနောင်လာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ဗျာ။ဒါကြောင့်ဆရာဘုဒ္ဓဘာမြန်မာအေးသံတရားအစီအစဉ်မှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘော်ဝေဘန်သူတချို့ရဲ့ပြောစကားတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ထုတ်ခံခြေပတ်ချက်ကိုတင်ပြလိုပါတယ်။အဲ့လိုထုတ်ခံခြေပတ်သူကတော့ 1990ကြီးရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုပြီးပလဲမြို့နယ်မဲဆန္ဒနယ်ကရွေးကောက်ခံသူတော်ကိုယ်စားအဖြစ်အရေးခံခဲ့ရသူဒေါက်တာတင်းဆွေဖြစ်ပါတယ်ကျွန်တော်ကတော့ကြော်စံတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်ပွဲဟာပါတီကိုကြည့်ပြီးမဲပေးတာတဲ့အဓိကအဖြစ်ဒေါအောင်ဆန်းစုကြည်ဆိုတဲ့လူပုဂ္ဂိုလ်တူရဲကိုထောက်ခံနှစ်သက်တဲ့အတွက်သူတို့ကမဲပေးခဲ့ကြတာဖြစ်တယ်ဆိုတဲ့အိစံနဲ့ပတ်သက်ပြီးတော့ဒေါက်တာတင်းဆွေကအခုလိုစတင်ဖြစ်ရှင်းပါတယ
်2015 2020နှစ်ခုလုံးကိုကြည့်လို့ရှိရဲမဲပေးတဲ့လူတွေဟာမြန်မာနိုင်ငံရဲ့သမိုင်းကိုကြည့်ပြီးပေးကြတယ်လို့ပဲကျွန်တော်ကမြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဒါပေမဲ့ဒီကတော့ဒေါအောင်ဆန်းစုကြည်ကိုပဲကြည့်ပြီးတော့ပေးကြတယ်ဆိုရင်တော့မှန်ပါစေ
ရန်လုံးတော်တော်များများကတော့ဒေါ်အောင်ဆန်းစုကြည်ကိုလေးစားချစ်ခင်ကြလို့မဲပေးတာကတော့မှန်ပါတယ်ခင်ဗျာ
ဒါတ
ော့ညင်လို့မရပါဘူ
းဟုတ်ကဲ့ဒီကိစ္စဟာပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုကြောင့်ဖြစ်တယ်ဒါမြန်မာနိုင်ငံမှာအစဉ်အလာလည်းရှိရဲလို့လူတိုင်းကဝေဖန်ကြပါတယ်ဆိုတော့ဒီလိုပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုနဲ့ဆက်သွားကြမှာလားဒီခါကတော့ပါတီကဥဆောင်ပြီးတော့သူ့ပြင်ပြောင်းလဲဖို့ကြိုးပမ်းနိုင်မဲ့အခြေအနေရှိပါလား
ဒီလိုရကျွန်တော်တို့နိုင်ငံကဘရင်စနစ်တော့လည်းဘရင်ပြည့်ရဖို့ပြရတာတတိုင်းတပီတို့သိစုသိစင်ချိုရှင်းအဲ့ဒီနောက်မှာလွတ်လပ်ရပြီးစနစ်နှစ်ကတွဲရင်ကျွန်တော်ကစစ်အာဏာရှင်စနစ်ကနှစ်20ချိုကြတယ်အဲ့တော့အဲ့လာမှာလည်းဥက္ကဋ္ဌကြီးနဲ့သမတကြီးဆိုသူပြည့်ရအကုန်ပြကြရတာဖြစ်ပါတယ်အဲ့ဒီကစ်တာလိုက်ထောင်နဲ့ချီတဲ့သမိုင်းကနေပြီးတော့ဒီမိုကရေစီရဲ့လို့ဖြစ်လာတဲ့အခါမှာ2012ကြာခက်ကဒီနောက်ပိုင်းမှာ NLD ရဲ့ခန့်ကဏ္ဍမှာဒီတော့အောင်ဆန်းစုကြည်ရဲ့ဥဆောင်မှုသို့မဟုတ်ပါတီရဲ့ဥက္ကဋ္ဌဥဆောင်မှုနောက်လိုက်တာကတော့မဆန်းမှုလို့ကျွန်တော်မြင်ပါတယ
်။သို
့တော်လည်းပဲဟုတ်ကဲ့သို့တော်လည်းပဲတကယ်လို့ပေါ့နော်ကျွန်တော်မပြောကောင်းဆိုတော့တော့အောင်ဆန်းစုကြည်ကနိုင်ငံရေးထဲမှာလောက်ကိုင်နေဆိုတော့မရှိဘူးဆိုတဲ့တနည်းမှာပမာနိုင်ငံမှာဒီအဆင်လာတွေကိုဟိုပြောင်းလဲလာနိုင်တယ်ရင်းချက်မှုလည်းတော်တော်လေးရလာပြီလို့ကျွန်တော်တော့ပြည်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဒါမဲ့အခုလောလောဆယ်မှာဒေါအောင်ဆန်းစုကြည်နဲ့မကဘူးပါတီတွင်းမှာပါတီအရာရှိတွေအစဉ်ချင်းအကြေလုပ်တဲ့လူအကြီးတွေဆုံးဖြတ်နေတဲ့ဆွဲအစဉ်အလာဖြစ်နေတယ်လို့ဝေဖန်ကြပါလား mode of decision making ဟာ authoritarian mode သာဖြစ်တယ်ဒါဆိုဒါကိုပြင်ဖို့လိုတာဖြစ်တာပဲဆရာအ
ဲဒီလိုဝေဖန်မှုတွေလည်းရှိတာအမှန်ပါပဲသို့တော်လည်းပဲကျွန်တော်တို့ NLD ပါတီကိုစတီထောင်ကလေးကကြည့်လိုက်လို့ရှိရင်ကျွန်တော်တို့ပါတီရဲ့ရှစ်ဆစ်ရှစ်အပြီးမှာဟုံးနဲ့ဘယ်သူပြောမှမသိတဲ့အုံနဲ့အင်းနဲ့ကနေစပြီးကျွန်တော်ဖြစ်လာကြတယ်။ပါတီညီလာခံမလုပ်ဖဲနဲ့ကျွန်တော်တို့1990ရွေးကောက်ပွဲကျွန်တော်ဝင်ခဲ့တယ်။2012ရပြည့်ရွေးကောက်ပွဲလောက်ခါနေပါတီညီလာခံလုပ်ပါတယ်။အဲ့ဒီလုပ်တဲ့အခါမှာပါတီတွင်းဒီမိုကရေစီကျင့်စဉ်နဲ့အဲဒီမိုကရေစီလုံထုံးတွေကိုပေးချိတ်ပြီးတော့အုပ်စုဖွဲ့မှုတွေရှိခဲ့ပါတယ်။အခုလည်းပဲမရှိဘူးလို့ကျွန်တော်မပြောနိုင်ပါဘူး။ NLD ရဲ့တောင်ဝင်ရှိသူပုံကိုယ်တွေဟာအဲတိုင်းပြည်အကျိုးပါတီအကျိုးနှစ်ခုကိုမျှပြီးတော့အကောင်ဆုံးဆုံးဖြတ်ချက်ချနည်းတွေကိုတုံးလုပ်ကြတယ်လို့ကျွန်တော်ယူဆပါတယ်အခု2020ပတ်ဝန်းကျင်မှာတော့အဲ့ဒီကနေပို့ပြီးတော့ဟလာလူသစ်ဖြစ်တဲ့အဲကောင်းဆောင်မှုတွေလည်းအစားထိုးတွန်းလာရဟိုချင်းချင်းအဖြစ် energy ကလည်းဟလာလောချက်နဲ့အချိန်နဲ့အချိန်ခါကိုကြည့်ပြီးတော့ပြည်ပြန်ပြောင်းလဲမှုတွေဆောင်ရွက်နေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
နောက်ကြိယာတစ်ခုကတော့ဖွဲ့စည်းပုံနဲ့ပတ်သက်မဲ့ထင်ပါတယ်။အနာရောဝန်ကြီးချုပ်တို့စသဖြင့်အဲ့ဒီရာထူးတွေဟာတကယ်တော့ပါတီနဲ့စံရောစဉ်ဖြတ်ရတယ်။အစိုးရလမ်းကြောင်းတိုင်းသွားတယ်လို့တတ်ထမ်းထားတယ်ထင်ပါတယ်။ဒါမဲ့လည်းယူရီဝန်ကြတာက NLD အစိုးရကထက်မှာပါတီနဲ့အစိုးရမကွဲဘူးလို့ပြောတာနဲ့ပတ်သက်လို့ဆရာဘာပြောလို့ပါလဲ။ဒါလို့ပြကျွန
်တော်တို့ဟိုစံပြုတ်တိုက်တဲ့ဒီမိုကရေစီကျင့်သုံးနေနိုင်ငံတကာအစဉ်ရောရှင်ကြည့်လို့ရှင်တော့ကျွန်တော်တို့နိုင်ငံမှာအော်ဆင်းအနေကြီးတဲ့လူပြောလို့ရတာပေါ့နော်ဒါပေမဲ့2008ဖွဲ့စည်းပုံအရဆောင်ရွက်နေကြတဲ့ကာလမှာတခါတလေမှပေါ့လေရှင်းလဲလျှောက်သွားပြလဲဆွဲတာလိုရတယ်လို့လက်တလုံးချမ်းနဲ့ဖွဲ့စည်းပုံနဲ့ညီအောင်ပြန်ဆန်းရတဲ့ကုတွေနဲ့ညီအောင်ဆောင်ရွက်ကြရတာဒီလေရှိပါတယ်ဦးသိန်းစိန်ဆိုတာလက်ထက်တော်လည်းဒီတိုင်းပါပဲ NLD ဆိုတာတက်တော်လည်းဒီတိုင်းပဲဒါကြောင့်2008ဖွဲ့စည်းပုံနဲ့ဆောင်ရွက်နေတဲ့များကတော့အဲ့ဒီဖွဲ့စည်းပုံကိုကြိုးစားပြီးတော့လက်တလုံးကြားလေးစီးဖြစ်ကိုယ်ပါတီကဆောင်ရွက်ချင်တဲ့ကိစ္စတွေလောက်ကြတာတော့ထုံးစံပဲဖြစ်တဲ့တွင်ကျွန်တော်ကတော့ဖွဲ့စည်းပုံကိုပဲပြင်နေတာခင်ဗျာ
ဒူရန်ရဲ့မြန်မာနိုင်ငံမှာနိုင်ငံရေးအချင်းတော်ကောင်တစုံတရာမအောင်မြင်နိုင်အဓိကကဖွဲ့စည်းပုံကိုအပြစ်ပြရပါတယ် ောက်ပြီးတော့စစ်တပ်ပြည်ပုံကိုရေးဆွဲခဲ့တဲ့ဒါစစ်တပ်ကိုပြပစ်ထားတဲ့ချက်တွေဟာအကြီးအကျယ်ဖြစ်တယ်လို့ပြောကြပါမယ်ဒါပေမဲ့ဒီဟာကိုကြီးပဲကျွန်တော်ထူပြီးပြောနေရမှာ NLD ဘက်ကရောဒီတဲ့တောင်းအောင်သူပြင်ပြောင်းလဲနိုင်တဲ့နီးစစ်တပ်နဲ့ညီနိုင်နိုင်တဲ့နီးရောဘယ်လိုဆက်ကြံရမလဲခင်ဗျာဆက်ကြံစူးစမ်းမှုရောရှိရလားအဲ့ဒီလေ
ကျွန်တော်မြင်တာကတော့ NLD ဘက်ကတောင်းအောင်အရှိဆုံးပုဂ္ဂိုလ်ကြီးနောက်တူတော်အောင်ဆန်းစီတူရဲမဟုတ်ပါဘူး CEC တာမကပါဘူးဟိုစူးစမ်းဆောင်ရွက်နေကြတယ်လို့ကျွန်တော်မြင်ပါတယ်စူးစမ်းတဲ့ဆိုတာချင့်ကပ်မှုဟာကိုယ့်ဘက်ကဆောင်ရွက်ခြင်းတဲ့ကိစ္စကတင်ပြယုံထားနဲ့ကျွန်တော်တို့ကိစ္စပြီးလာမဟုတ်ဘူးဟိုသက်ဆိုင်ရာကာယခချင်းလေးပုံကိုယ်လေးအဖွဲ့အစည်းတွေကပါဟိုသဘောတူညီလက်ခံမှသာလေအကောင့်လေးပေါ်လာမှဖြစ်တဲ့တွေ့အခုထိမပြောင်းလဲသေးတာNLD ပဲကြည့်တဲ့အပြစ်တင်နေဆိုရင်တော့မတရားဘူးလို့ကျွန်တော်မြင်ပါတယ်။သို့တော်လည်းပဲ2015ခု20အတွင်းမှာ NLD ကတက်နိုင်တယ်လို့ဟိုတက်တော့နဲ့ပတ်သက်ပြီးတော့ကိုယ့်ဘက်ကနာမည်အသက်ခံပြီးတော့တက်တော့ကိုကဆေးဝါးမှုတွေဆောင်ရွက်ခဲ့တဲ့အတွက်တူအောင်ဆောင်ပြည်ကြီးကိုလည်းပေါ်လည်ပါအပြစ်တင်ခံရပါတယ်။ဒါကြောင့်ဟလာဟိုကျိုးစားမှုတွေရှိရင်အဆက်ကလက်ခံမှုလက်မခံမှုကိုတော့ပြန်မပြောပဲနဲ့ကျူးစားတဲ့လူတွေအားနည်းတဲ့လူပြောတာကတော့ကျွန်တော်တင်နေအသိပြီးတော့ဟိုတမတမကြတဲ့သူမြတ်သုံးသက်ချင်မဟုတ်ဘူးလို့ချင်ပါတယ်ခင်ဗျဟုတ်ကဲ့
ကျူးရတော့အခုလောလောဆယ်မှာကျူးရပါဆိုတိုင်းတိုင်းနဲ့ဖြစ်တဲ့ကိစ္စရခိုင်ပြည်ရေတော့ပွဲပြန်နေချင်းပါသေးဘူးအေးအေးဘက်ကကျူးညာတာကိုဆက်မတော်ကလက်ခံပြီးတော့အပြစ်ကရဆဲတဲ့အခြေအနေရှိရောက်နေတယ်ဒီကိစ္စမှာNLD အစိုးရအနေနဲ့ဆိုင်လေဆိုင်လေတက်တက်ကြွကြွမရှိလာဘူးလို့ပြောကြပါရဲ့ဆိုဒီညာတွေကြတော့ဆရာဘာပြောချင်ပါလဲ
ဂျာကက်ယူကော့ပွဲဆိုတာပုံမှန်အားဖြင့်အထွေထွေယူကော့ပွဲကြီးအပြီးခမန်းကြီးနှစ်နှစ်ဝန်းကျင်မှာဖြစ်ပါတယ်ဒါကြောင့်ဟိုလည်းရခိုင်ပဲဖြစ်ဖြစ်အဲတခြားဒေသတွေမှာဖြစ်ဖြစ်ယူကော့ပွဲမလုပ်ခဲ့ရတဲ့ဟာတွေကိုနှစ်နှစ်တော့မလုပ်အပ်ဘူးလို့တော့ကျွန်တော်ကမယူဆပါဘူးအဲသို့တော်လည်းပဲဟလာဒီလိုယူကော့ပွဲတစ်ခုလုပ်ဖို့ဆိုတာအဟုံးနဲ့တိုင်းရဲ့ဟိုကနေဟိုလားဟိုဟိုတနေရာမှာချင်းတွေ့ပြီးပြောတဲ့စကားကိုလိုက်ပြီးတော့ငယ်လုတ်လုတ်ပါမယ်လို့ပြောလို့တော့ရတဲ့ကိစ္စပေါ့ပြည်နိုင်ငံကြီးနဲ့ဆိုင်နေယူကော့ပွဲနဲ့ဆိုင်နေပြည်သူလူထုမဲဆန္ဒတွေနဲ့ဆိုင်တော့ကစဉ်းစားစားဟိုတိုင်းနဲ့ပင်ပင်နောက်တစ်ခါဆက်မှတ်ထားတဲ့စီပီးသားအခြေကအဲဥပဒေတွေအရာယူကော့ပွဲဥပဒေတွေပေါ့နော်ဒါတွေရဆောင်ရမှာဖြစ်တဲ့တွင်အခုဟာလားအစိုးရပြစ်တော့မတရားဘူးနောက်တော့ယူကော့ပွဲလုပ်ဖို့မလုပ်သေးဘူးဆိုပြီးတော့အပြစ်တင်တာကတော့အဲ့ဒါလည်းပဲကျွန်တော်ကတော့တရားမြတ်တာလေလို့ကျွန်တော်မထင်ပါဘူးဆောင်ရနေကြတယ်လို့ပဲကျွန်တော်ယူဆပါတယ်ခင
်ဗျာ။ဟုတ်မဲ့ဆရာအခုကဂျက်ဆက်ယူကော့ပွဲ by election မဟုတ်ပါဘူးယူကော့ပွဲမတင်ပါနိုင်ဘူးဆိုပြီးတော့အကြောင်းပြပြီးတော့မလုပ်ဆဲထားရတာအဲ့တော့အဲ့ဒီမှာအဓိကသူတို့အကြောင်းပြတဲ့တိုက်ပွဲတွေဖြစ်နေတဲ့ဘာသာဆိုရင်နှစ်ဖက်ကမတိုက်တော့ဘူးလို့ပါကျွန်တော်အမတ်ခံပါတယ်ပြောတာဟုတ်တော့မှကြပ်ပြမဟုတ်ဘူးမလို့ဖြစ်ခဲ့တာဟုတ်လို့ဖြစ်အောင်ကျင်းပဖို့ဆိုတာပြောတာပါဒါမဖြစ်နိုင်ဘူးလား
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အစင်းလာပေါ့လေ1948လူတိုင်းရပြီသေးလားအဲ့လိုရုပ်ောက်ပွဲမျိုးတစ်ခါရှိဘူးပြည့်တယ်လေဆိုတာတမိုင်းကြောင်းကျွန်တော်တို့ပြန်ကြည့်ရပါလိမ့်မယ်အဲ့တော့ခုဖြစ်နေတဲ့ကိစ္စကဟိုကျွန်တော်တို့အစိုးရတဲ့2015ရုပ်ောက်ပွဲမတိုင်ခင်လားတနည်းအားဖြင့်မျက်နှာချီပြီးတော့တိုက်ပွဲဖြစ်နေတဲ့ဒေသတွေမှာတကယ်လို့သာရုပ်ောက်ပွဲမလုပ်ဖြစ်ရင်ဒေသခံပါတီတွေနင့်နာကြအကြောင်းရှိတယ်လို့အချိန်မောင်းမြောင်များစွာအင်တာဗျူးတွေရောကျွန်တော်တို့ပြောခဲ့ပြီးတာဖြစ်ပါတယ်။အဲ့လိုပြောခဲ့တဲ့ကြားရက်ရုပ်ောက်ပွဲမှာတိုက်ပွဲမရက်ခဲနဲ့အခုမှဆိုတော့ဒါအပြစ်တင်ရင်လို့ညာအခုမှရက်ပြလာလားအဲ့လိုလုံးလို့ရှင်ဒေသခံပါတီတွေနင့်နာမယ်ခင်ဗျ။အဲ့တော့ကိုယ်ကိုလူမျိုးကိုတိုင်ကိုပြည်နယ်ကိုဒေသအကျုံးကျေးဇူးကိုအဓိကဥစ္စာပေးပြီးတော့ဆောင်ရွက်တင်တယ်လို့ပဲကျွန်တော်ထပ်ပြီးတော့ကြံပေးပါရစေခင်ဗျာ
ဟုတ်ကဲ့ဒီဒေသခံပါတီရဲ့နိုင်မယ် NLD ရှုံမှမို့လို့တမင်လုတာပဲဆိုပြီးတော့လူတွေကပြောယူဆနေကြတယ်ဆရာ
ဟုတ်ကဲ့တလူတင်ကူကြံစီမှုစိတ်ကူကတော့ဘာသူမဆိုးလုံနိုင်ပါလေလုံတင်ပါလေမဟုတ်ဘူးလည်းလက်ပြောမရအောင်ဟုတ်တယ်လို့လည်းပြောလို့မရတဲ့ဒါကြက်တဲ့ပြည့်တဲ့ခိုင်မာမှုဟိုတိတ်မရှိဘူးလို့ကျွန်တော်ယူဆပါရတယ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအစိုးရဖြစ်လာပြီးတဲ့နောက်တိုင်းမားတွေအပေါ်မှာစာနာမှုစိတ်မရှိဘူးတိုင်းမားတွေရဲ့ခံစားချက်ကိုစိတ်ပြီးတော့နားမလည်ဘူးဒါကြောင့်နိုင်ငံရေးအတွက်စစ်တူအောင်ဆောင်ရွက်တဲ့နေရာမှာစစ်တူရင်းလောက်မတူဘူးဆိုတဲ့ဝေဖန်ချက်တချို့လည်းပဲတွေ့ရပါတယ်ဟုတ်ကဲ့
ကျွန်တော်တို့မြန်မာမထားပါဘူးတို့တော်လည်းအဲ့လိုနိုင်တာကိုကြည်ရင်အဲဒီတိုင်းသားဒီကာမှာမဲပေးပိုင်ခွင့်ရှိတဲ့ပုဂ္ဂိုလ်ကြီးမဲပေးပိုင်ခွင့်ရှိတဲ့လူတွေရဲ့ นังไหยอีเจียนหาปูปิ๊ดเนี่ยล่ะเลยปูปิ๊ดเจลาเลยโหลจ้ะอ่ะเราดูดูมาเลยครับเนี่ยแต่จองอะคู่เฉยมาตันยันตาฤเนี่ยเอเนดีเนี่ยปูปองสอนเยหมู่ตริยะภิญล่ะเทเรวงเอนโกดิสิสอนเยหมู่หาปูปิ๊ดก้าวล่ะနိုင်เสียจองชื่อเลยจ้ะเราอะอีบอมาเลยครับ
COVID-19ကာဝယ်ဆေးကိုယူကေနိုင်ငံကနေစတင်ပြီးအတည်ပြုထိုးနှံပေးနေပြီဖြစ်ပါတယ်။လက်တလုံးမှာထိုးနှံလို့ရနေပြီဖြစ်တဲ့ကာဝယ်ဆေးအမျိုးအစားတွေကမှာဖိုင်ဇာကနေထုတ်လုပ်တဲ့ကာဝယ်ဆေးကိုကမ္ဘာပထမဆုံးအနေနဲ့ယူကေနိုင်ငံမှာစတင်ထိုးနှံပေးခဲ့တာပါ။ရွေးချယ်စရာကာဝယ်ဆေးအမျိုးအစားအနည်းငယ်ရှိတဲ့အထက်ကမှဖိုင်ဇာကနေထုတ်လုပ်တဲ့ကာဝယ်ဆေးကိုအသုံးပြုခဲ့ခ ဒီစစ်မှာကျွန်တော်ပြောခဲ့တဲ့ fire တွေပေါ့နော်ဒီဒုရေသနာရလက်ဒီစေဝါတွေအားလုံးကိုစုစည်းပြီးတော့လေ့လာတဲ့အခါမှာတဲ့ဒီ Pfizer ထုတ်လုပ်တဲ့စီးဒီလုံးုံစိတ်ချရတဲ့အရေသွေးမြင့်နဲ့ပြည့်အောင်မှုရှိတယ်ဆိုတဲ့အချက်၃ချက်မှာအားသာဆုံးဖြစ်တယ်လို့ယူဆတဲ့အတွက်သူ့ရဲ့နိုင်ငံအစိုးရကိုတိုက်တွန်းပြီးတော့ဒီ COVID-19 ကာကွယ်ဖို့အတွက်ကိုဒီ vaccine ကိုပထမဆုံးအနေနဲ့ဒီကမ္ဘာမှာကိုယ့်ရဲ့တိုင်းပြည်ရဲ့ပြည်သူတွေကိုကာကွယ်ဖို့အတွက်စောင့်ရဲတင်တယ်ဆိုတဲ့အကြံပြုချက်ကိုအစိုးရကအတိအမှတ်ပြုပြီးတော့ဒီလိုထိုးနှံဖို့အတွက်တယ်စီစဉ်ဆောင်ရွက်တယ်လို့သိရတယ်ပေါ့နော
်။ကာဝဲစည်းအမျိုးအစားတွေပေါပေါင်းနေပြီဆိုပေမဲ့ကမ္ဘာလူကြီးတွေတော်တော်များများကိုလွှမ်းခြုံထိုးနှံပေးနိုင်ဖို့ဆိုတာကစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေဦးမှာပါ။နိုင်ငံတကာနိုင်ငံကြီးစီလာရရှိလာတဲ့ကာဝဲစည်းပမာဏပုံမူတည်ပြီးဦးစားပေးထိုးနှံပေးတဲ့သူတွေကိုဦးစားပေးပြီးထိုးနှံပေးကြရမှာဖြစ်ပါလေ။ကမ္ဘာပထမဆုံးအနေနဲ့ကာဝဲစည်းထိုးနှံပေးခဲ့တဲ့ UK နိုင်ငံမှာဘယ်လိုလူတွေကိုဦးစားပေးပြီးထိုးနှံပေးခဲ့တာဖြစ်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်တော်ကအခုလိုသုံးသပ်ပြပါလေ
။ UK နိုင်ငံမှာတော့ဘယ်လိုလူတွေကိုဦးစားပေးလဲဆိုလို့ရှိရင်ဘောဘာရီတာလိုမျိုးမှနေရပေါ့နော်ကဲဟုံးရက်ဆီဒင့်စီရဲ့သူတို့ပြုစုတဲ့စောင့်ရှောက်တဲ့ဝန်ထမ်းတွေရဲ့နောက်တစ်ခါတော့အဓိကတော့ဒီ National Health Service မှာလုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအားလုံးကိုပထမဦးစွာပေးအနေနဲ့ဒီပထမ3လပတ်အတွင်းမှာထိုးသွားမယ်ဆိုပြီးတော့သူတို့ကြေညာထားတာရှိတယ်နောက်ပိုင်းမှာတော့အသက်ရွယ်ရိုက် Like အသက်80ကျော်ကြီးနောက်အသက်80နဲ့80ကြာ65နဲ့80ကြာ50နဲ့65ကြာအသက်18နှစ်နဲ့50ကြာဆိုပြီးတော့အသက်အရွယ်ကြီးရာကနေနည်းတာကိုအစဉ်လိုက်ဒီ2022ခုနှစ်အတွင်းမှာအကုန်လုံးကိုထိုးနှံနိုင်အောင်အတွက်ကိုစီစဉ်နေတယ်ဆိုပြီးတော့ဆရာတို့ကြေညာထားတာလေးတွေ့ရတယ်ပေါ့နော
်မြန်မာနိုင်ငံအနေနဲ့ကတော့လက်တလုံးမှာ COVID-19 ကာဝယ်ဆေးထိုးနှံပေးနိုင်အောင်မှာမဟုတ်ပဲအစောဆုံးအနေနဲ့2021ခုနှစ်ဧပြီလအတွင်းမှာစတင်ထိုးနှံဖို့ဖြစ်နိုင်မယ်လို့သိရပါတယ်ဝိကျင်းအင်အားတောင်းတင်းတဲ့နိုင်ငံတွေနဲ့အတူရှင်ပြီးကာဝယ်ဆေးကိုရာဂန်ယုံတစ်ခုရယူပြီးထိုးနှံဖို့ဆိုတာဟာဖြစ်နိုင်ပါသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျန်နိုင်ကအခုလိုရှင်းပြပါဗျ။
မြန်မာနိုင်ငံမှာကိုဗစ်ကာဝယ်ဆေးထိုးနှံရေးနဲ့ပတ်သက်ပြီးတော့2020ဒီဇင်ဘာလ5ရက်နေ့မှာကျန်းမာရေးနဲ့အားသာဝန်ကြီးဌာနဝန်ကြီးကနေအစည်းအဝေးပြုလုပ်ပြီးတော့ကြေညာသွားတာလေကျွန်တော်လေ့လာထားတာရှိပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံဒီနေ့ကတော့ဒီသေးထုတ်လုပ်တဲ့ကုမ္ပဏီနဲ့အစိုးရနဲ့တိုက်ရိုက်နော် UK က Pfizer ကနေဝယ်သလိုမျိုးမဟုတ်ဘဲနဲ့တဲ့ Covax ဆိုတဲ့အစီအစဉ်ကနေကာဝယ်ဆေးတွေရရှိမှဖြစ်ပါတယ်ဆိုပြီးတော့ဒီထုတ်ပြန်သွားတာကျွန်တော်လေ့လာမိပါတယ်အဲ့တော့ Covax ဆိုတာဘာလဲဆိုရင်ဒီ COVID-19 ရောဂါကနိုင်ငံတကာနိုင်ငံတွေရောတာမဟုတ်ဘူးရောဂါမဟုတ်ဘဲနဲ့တစ်ကမ္ဘာလုံးပြန့်နှံ့တာအဲ့တော့ကာဝယ်တဲ့နိုင်ငံမှာလည်းဒီလိုပါပဲဒီချမ်းသာတဲ့နိုင်ငံတွေကပဲဒီကာဝယ်ဆေးတွေကိုလက်ဝဲကြီးအုပ်ပြီးတော့ကာဝယ်ဆေးထိုးမယ်ဆိုရင်ကျန်တဲ့နိုင်ငံငယ်တွေကနေပိုးတွေကျန်းမာမှုဆက်ရှိနေမယ်ဆိုရင်လည်းကဘာကြီးကဆက်ပြီးတော့ဒီပိုးရဲ့ချိန်ထောက်မှုတန်းကိုဆက်ပြီးခံနေရအောင်ပါပဲ။ဒါကြောင့်မလို့ဒီဧပြီလ2021ဧပြီလမှာဒီ Gavi ရဲ့နောက်တစ်ခါ CEPI ဆိုတဲ့အဖွဲ့အစည်းရဲ့ WHO နဲ့ပူးပေါင်းပြီးတော့ COVAX အစီအစဉ်ဆိုပြီးတော့ကမ္ဘာနိုင်ငံရဲ့၃ပုံ၂ပုံပါဝင်တဲ့အစီအစဉ်တစ်ခုကိုချမှတ်ခဲ့တယ်။ဒါကတော့ဒီကမ္ဘာလုံးမှာဒီလူသားတွေအားလုံးကိုဗစ်ကာကွယ်ဆေးပေါ်ထွက်လာခဲ့ရင်ဒါကိုလက်လန်းမီအောင်ဆိုပြီးတော့ အစီအစဉ်ကြီးချမှတ်ထားတာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာလေဒီကိုဗစ်အစီအစဉ်မှာပါဝင်တယ်လို့သိရတယ်အဲ့တော့ကိုဗစ်ရဲ့အစီအစဉ်မှာဆိုလို့ရှိရင်အဓိကထောက်ပံ့ပေးတဲ့ Gavi The Vaccine Alliance ကနေကျွန်တော်တို့နိုင်ငံကိုဟိုကူညီပေးမယ်ဆိုပြီးသိရတယ်ပေါ့နော်
ကမ္ဘာနိုင်ငံတချို့မှာ COVID-19 ကာဝေးဆေးကိုစတင်ထိုးနှံနေကြပြီဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အစောဆုံးအနေနဲ့2021ခုနှစ်ဧပြီလအတွင်းမှာထိုးနှံပေးနိုင်မှာဖြစ်ပြီးဦးစားပေးအစီအစဉ်နဲ့ထိုးနှံပေးမှာဖြစ်တာကြောင့်ပြည်သူပြောက်ချင်းစီအနေနဲ့ဘယ်ချိန်မှာဘလူကာဝေးဆေးအမျိုးအစားထိုးနှံနိုင်မယ်ဆိုတာကိုကြိုတင်ခန့်မှန်းတွက်ချက်ဖို့မလွယ်ကူသေးတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ဘုရားတော် view ရဲ့တပတ်တွင်အားကစားခဏကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတပတ်မှာတော့2020ခုနှစ်အတွင်းအားသာလောကကထူးထူးခြားခြားဖြစ်ရတဲ့ကိုအနည်းချုပ်အနေနဲ့ပြန်ပြီးတော့စူးစီးတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။2020ခုနှစ်ကတော့ COVID-19 ကရောဂါနဲ့လို့ဆိုရမှာဖြစ်ပါတယ်။COVID-19 ကရောဂါကြောင့်ကမ္ဘာနေရာအသီးသီးကကန္နာဆုံး၊နေပယ်ဆုံး၊အလွန်အပေါင်းဆုံးမှာထိခိုက်ဆုံးရှုံးမှုတွေဖြစ်ပွားခဲ့သလိုအောက်သာလောကထဲမှာလည်းထိခိုက်ဆုံးရှုံးမှုတွေ၊ကြရရိုက်ခတ်မှုတွေဟာအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ဗိုင်းရပ်ကြောင့်နှစ်ပိုင်းကပြိုင်ပွဲတစ်ချို့ကိုပဲကျင်းပနိုင်ခဲ့ပြီးတော့ကျန်တဲ့ပြိုင်ပွဲတွေအတော်များများကိုရှင်းဆိုင်ခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်မတ်လအစောပိုင်းမှာဗိုင်းရပ်ကူးစက်မှုတွေဆိုးလာတာကြောင့်ယောဘကအမပီးဘောလုံးပွဲတွေပါဝင်တော်တော်ကအောက်သာပွဲကိုမတ်လအစောပိုင်းမှာရနာထလိုက်ပြီးတော့အချို့ပြိုင်ပွဲတွေကိုရှင်းဆိုင်လိုက်ရပါတယ်။ဒီထဲမှာအကြီးအမားဆုံးကတော့2020တိုကျိုအိုလံပစ်ပြိုင်ပွဲဖြစ်ပါတယ်။ဗိုင်းရပ်ကူးစက်မှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲကို2021ခုနှစ်အထိရှင်းဆိုင်လိုက်တယ်လို့ IOC ဥက္ကဋ္ဌသောမတ်စ်ဘိတ်ကမတ်လ24ရက်နေ့မှာကြေညာခဲ့ပါတယ်
။ There the World Health Organization speaks of the acceleration of the spreading of the virus.
ဗိုင်းရပ်ကူးစက်မှုတွေရှိန်ဟုန်နဲ့ဖြစ်လာနေတဲ့ဆိုတာကိုကမ္ဘာ့ကျန်းမာရေးဖွဲ့ချုပ်ကပြောလာနေတဲ့အတွက်ကျွန်တော်တို့လည်းဒီကိစ္စကိုဂိုင်းလွယ်ဆောင်ရွက်နေပြီးနောက်ဆုံးမှတော့အခုလိုဆုံးဖြတ်လိုက်ပါတယ်။အာဆာသမားတွေနဲ့အိုလံပစ်ပြိုင်ပွဲတွေမှာပါဝင်ပတ်သက်တဲ့သူအလုံးရဲ့ကျန်းမာရေးကိုကာကွယ်ဖို့အတွက်ကျွန်တော်တို့အနေနဲ့2020တိုကျိုအိုလံပစ်နဲ့ပတ်သက်မဆန်းအိုလံပစ်ပြိုင်ပွဲကို2021ခုနှစ်ကိုရွှေ့ဆန်းလိုက်ပြီး2021နွေရာသီကိုနောက်ဆုံးထားကျင်းပသွားဖို့ကြိုးဝေထားပါတယ
်။တိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆန်းလိုက်သလိုပဲဒီနှစ်မှနောက်ထပ်ရွှေ့ဆန်းလိုက်တဲ့အထင်ကြီးပြိုင်ပွဲတွေကတော့ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲနဲ့ Copa America ဖလားဘောလုံးပြိုင်ပွဲတွေဖြစ်ပါတယ်။ UEFA ဥရောပဘောလုံးဖွဲ့ချုပ်က Euro 2020ပြိုင်ပွဲကိုရှင်းနေ2021ခုနှစ်ကိုကျင်းပဖို့ရွှေ့ဆန်းတယ်လို့တောင်အမေရိကဘောလုံးအဖွဲ့ချုပ်ကလည်းကိုပါအမေရိကဘောလုံးပြိုင်ပွဲကိုရှင်းနှစ်ကိုရွှေ့ဆန်းဖို့ဆုံးဖြတ်ခဲ့ပါတယ်။အမေရိကန်မှာတော့ပြည်တွင်းအမေရိကန်ဘောလုံးပွဲတွေ၊ Major League ဘောလုံးပြိုင်ပွဲတွေ၊ Basketball ပြိုင်ပွဲ၊ Baseball ပြိုင်ပွဲ၊အပါအဝင်ကောက်စည်းပြိုင်ပွဲတွေကိုရွှေ့ဆန်းခဲ့ပါတယ်။အခြားသင်္ချာရဲ့အောက်သားပြိုင်ပွဲတွေထဲမှာတော့ပြင်သစ် Open ကို September လကုန်ကိုရွှေ့ဆန်းခဲ့ပေမဲ့ Wimbledon Tennis ပြိုင်ပွဲကိုတော့ဒီနှစ်မှာကျင်းပခြင်းမပြုတော့ဘဲလုံးဝကိုဖျက်သိမ်းခဲ့တာပါ။သာဟာဒုတိယကမ္ဘာစစ်နောက်ပိုင်းဘောဘောဒန်ပြိုင်ပွဲကိုပထမဆုံးအချိန်မကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့နွေရာသီကာလမှာတော့ဥရောပမှာဗိုင်းရပ်စ်ကူးစက်မှုကြီးစင်းခဲ့တာကြောင့်ဥရောပကမပေးဘောလုံးပြိုင်ပွဲတွေကိုပြန်စခဲ့ပြီးတော့ပရိသတ်တွေကတော့အကြီးအကဲမပေးခဲ့ပါဘူး။ဒါပြန်ဥရောပချန်ပီယံစ်လိဂ်နဲ့ယူရိုပါလိဂ်ဖလားဘောလုံးပြိုင်ပွဲတွေကို quarter final ကစပြီးတော့ကျင်းလို့အင်္ဂွေအဝေးကွေးမဟုတ်ပဲတနေရာထဲမှာပဲစုပြီးတော့ကျင်းပခဲ့ပါတယ်။ဘောလုံးပွဲပေါ်မှာတော့လီဗာပူးအသင်းကပရီးမီးယားလိဂ်ဖလားကိုကိုးဆွဲပြီးတော့နှစ်30အကြာမှာမှတ်ပေးဖလားကိုပထမဆုံးအချိန်ပြင်ရတာက2020ခုနှစ်ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်သလိုနောက်ထပ်ထူးခြားတဲ့အောင်မြင်မှုတစ်ခုကတော့ဘိုင်ယန်မြူနစ်အသင်းကဥရောပချန်ပီယံစ်လိဂ်ဖိုင်နယ်မှာ PSG ကိုတကိုးကိုမရှိနဲ့နိုင်ပြီးတော့တရားပီထဲမှာပဲဖလားသုံးလုံးရသွားခဲ့တာဖြစ်ပါတယ်။ဒါဟာဘိုင်ယန်အတွက်တော့ travel လို့ခေါ်တဲ့ဖလားသုံးလုံးရတာပထမဆုံးအချိန်ဖြစ်ပါတယ်။ဒီကနေ့ Champions League Quarter Final မှာ Bayern Munich ကဘာစလုံးနောက်ကို 8-9 နဲ့ဂိုးအပြတ်သတ်အနိုင်ရခဲ့တာကလည်း2020ခုနှစ်အတွင်းမှာဘောဘောလုံးလောကကိုအကြီးအကျယ်လှုပ်ထွက်မှုရှိစေခဲ့တဲ့ပွဲတစ်ခုတည်းဖြစ်ခဲ့ပါတယ်။2020ခုနှစ်အတွက်တနစ်တာအကောင်းဆုံးဘောလုံးသမားစုကတော့ Bayern Munich အသင်းက Poland Tigers မှု Robert Lewandowski ကရသွားပါတယ်။ Bayern သင်းရဲ့အခုနှစ်အောင်မြင်မှုတွေမှာအဓိကဆွမ်းဆောင်ပေးနိုင်ခဲ့တဲ့အတွက် World Soccer Magazine ကချီးမြှင့်ခဲ့တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုနဲ့ဖီဘာကမ္ဘာဘောလုံးဖွဲ့ချုပ်ကချီးမြှင့်ခဲ့တဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုတွေကိုရရှိသွားခဲ့တာဖြစ်ပါတယ်။
အဲမဲ့2024ခုနှစ်အတွင်းကမ္ဘာဘောလုံးလောကကိုအကြီးအကျယ်တုံးလုံးစေခဲ့တဲ့သတင်းကတော့ဂွာဒိုဘောလုံးသမားလီယိုနယ်မက်ဆီနဲ့ဘာစီလိုနာအသင်းတို့လမ်းခွဲကြတော့မဲဆိုတဲ့သတင်းပါ။ဘာရက်ကြောင့်ဘောလုံးပွဲရဲ့ရနာထားပြီးပြန်ဆောက်တဲ့အချိန်မှာဘာစီလိုနာအသင်းဟာဘာဝေးချန်ပီယံဆုကိုပြိုင်မဲ့ရီယယ်မက်ဒရစ်အသင်းကိုလက်လွတ်ခဲ့ရတယ်လို့ချန်ပီယံဆုကိုင်ပွဲမှာလည်းဘိုင်ယ
ောက်ဆုံးရဲ့အထိဖြစ်ခဲ့တာပါ။ဒါပေမဲ့နောက်ဆုံးမှာလာလီဂါကပါဂျာဝင်ခဲ့ရတဲ့အထိဖြစ်ခဲ့ပြီးတော့မက်ဆီကလည်းဘာစလိုနာကိုတရားစွဲရတယ်မလုပ်ချင်တာကြောင့်နောက်ထပ်တစ်နှစ်ထပ်နေဖို့ဆုံးဖြတ်လိုက်ပါတယ်။2029နှစ်အတွင်းအောက်ဆုံးလောကကနောက်ထပ်ထူးခြားတဲ့ဖြစ်စဉ်တစ်ခုကတော့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဒီယေဂိုမာရာဒေါနာနှွန်မာ25ရက်နေ့ကပဲသူ့ရဲ့နေအိမ်မှာရုပ်တရက်နှလုံးရပ်တန့်ပြီးတော့ခွင်လွန်သွားခဲ့တာဖြစ်ပါတယ်။မာရာဒေါနာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကပဲအသက်60ပြည့်ခဲ့တာဖြစ်ပြီးတော့ဒီနေ့နှစ်ပိုင်းတွေအတွင်းမှာသူဟာအရက်ဆွဲတဲ့ဝေနာကိုခံစားခဲ့ရတာဖြစ်ပါတယ်။မာရာဒေါနာကွယ်လွန်သွားတဲ့အတွက်အာဂျင်တီးနားနိုင်ငံသားတွေဖြင့်ကမ္ဘာဘောလုံးလောကနဲ့အောက်သားလောကတစ်ခုလုံးကလည်းဝမ်းနဲ့ကြည်ကွဲခဲ့ကြပြီးတော့အာဂျင်တီးနားသမ္မတကတော့နိုင်ငံတော်ဝမ်းနဲ့ချင်းအထိမ့်မှတ်ဖြစ်နေ3ရက်ကြာသတ်မှတ်ခဲ့ပါတယ်။အခုနှစ်တွင်းမှာအောက်သားလောကကိုနောက်ထပ်တုံးလို့သွားစီခဲ့တဲ့အဖြစ်အပျက်တစ်ခုကတော့အမေရိကန်ကနာမည်ကြီးဘတ်စတ်ဘောကစားသမားကိုဘီဘရိုင်းယန်ပြီးခဲ့တဲ့ဇန်နဝါရီ26ရက်နေ့က LA မြို့မှာရဟင်းပြကြပြီးတော့ခွဲလွန်သွားခဲ့တာပါကိုဘီဘရိုင်းယန်နဲ့အတူသူ့ရဲ့သမီးဖြစ်သူဂျီအာနာနဲ့တခြားရဟင်းပေါ်မှာပါလာတဲ့သူတွေအကုန်လုံးသေဆုံးသွားခဲ့ပါတယ်တိုက်တိုက်ဆိုင်ဆိုင်ပဲဒီနေ့ NBA ဘတ်စတ်ဘောပြိုင်ပွဲ Final မှာတော့ကိုဘီဘရိုင်းယန်ရဲ့အသင်းဟောင်းဖြစ်တဲ့ LA Lakers အသင်းကမိုင်းမီဟီအသင်းကို၄ပွဲနဲ့ပွဲနဲ့နိုင်ပြီးတော့အဆင့်နဲ့အကြာမှာပြန်ပြီးတော့ချန်ပီယံဖြစ်ခဲ့ပါတယ် LA Lakers အသင်းကတော့ဒီစုဟာကိုဘီအတွက်ကိုရည်ရွယ်တာဖြစ်တယ်ဆိုပြီးတော့လည်းပြောကြားခဲ့ပါတယ်ခင်ဗျာဒီနေ့ Game of the Month ကတော့ Number 2 Djokovic က Australian Open ကို၈ချိန်မြောက်နဒါလ်က PGA Open ကို၃ချိန်မြောက်နဲ့အသီးသီးအများဆုံးစံချိန်တွေတင်ခဲ့သလို American Open ကိုတော့ Dominic Thiem နဲ့ ATP ကိုတော့ Daniel Medvedev တို့ပူဆွဲခဲ့ပြီးအမျိုးသမီးဘက်မှာတော့ Australian Open ကို Sofia Kenin, Indian Open ကို Iga Swiatek နဲ့ American Open ကို Naomi Osaka တို့ပူဆွဲခဲ့ကြပါတယ်။အခုနှစ်အောက်စားပြိုင်ပွဲတွေမှာနောက်ထပ်ထူးခြားတာတစ်ခုကတော့အောက်စားသမားတွေဟာပွဲမစခင်မှာဒူးထောက်ပြီးတော့လူမျိုးရေးခွဲခြားမှုကိုစတင်ကြောင်းပြသခဲ့ကြတာပါ။အမေရိကန်မှာလူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးထားတဲ့ပြီးဆုံးသွားခဲ့ပြီးတဲ့နောက် Premier League အပါအဝင်ဥရောပဘောလုံးပွဲတွေနဲ့ကမ္ဘာတစ်ပတ်ကတခြားထိပ်တန်းအားကစားပြိုင်ပွဲတွေကလူမျိုးခွဲခြားကြောင်းကိုစန့်ကျင်ကြောင်းတညီတညွတ်ထဲပြသခဲ့တာတွေကဒီနေ့အားကစားပြိုင်ပွဲတွေရဲ့ထူးခြားမှုတွေကတခုဖြစ်တယ်ဆိုတာကိုတင်ပြရရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။မင်္ဂလာပါရှင်ကျွန်မဆုမြတ်မော်ပါအခုလိုမျိုးနှစ်တကူချိန်ဆောင်းတွင်ကာလမှာ CEO မိသားစုကတော်တဆင်တို့အတွက်တချင်လက်ဆောင်ပေးနေကြမှုဒီနေ့ညအတွက်တော့အဆိုရောအလုံးဝရဲ့စောင်းအိမ်မဲ့ဆိုတဲ့တချင်ကိုလက်ဆောင်ပေးပါရစေ။ COVID ကာယရောဂါကြောင့်တောကရီများခဲ့ရတဲ့2020ခုနှစ်ကိုအိမ်မဲ့တစ်ခုလိုကြော်ဖြတ်ပြီးတော့ငင်းကြတဲ့2021နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပါရစေ။န
ေညိုခြင်းနဲ့လေးပေါ်ရည်ဝင်နေတဲ့ကြည်တွေတို့တော့ဆုံးလားလာဆောင်ညာလားနေစားဖို့လည်းမလွယ်တော့ဘူးဝေးသွားဖို့လည်းမကြနိုင်ဘူးတွေ့လိုက်လေလောကတော်ကြီးဒိုးဒီစိတ်ကူးလေးတွေလေးဟာနေတဲ့လွင်ပြီးပိုင်းစားတွေပဲနေစားဖို့လည်းမလွယ်တော့ဘူးဝေးသွားဖို့လည်းမခံနိုင်ဘူးတွေ့လိုက်လေလောကတော်တည်းဒုံညောင်းနှုံးသက်ချင်းလေးတွေမြေအောင်နေမိတဲ့ဒေကတော့ချက်တွေနဲ့အိမ်မလိုပဲချင်းနဲ့ပေးသချင်းလေး You saw me torn I know don't yet to do သောင်းအိမ်မလိုပဲ
အ
ဘူရူးညားတဲ့ရင်ပတ်စင်ကဏ္ဍတွေထုတ်လင်းခဲ့ပြီးတဲ့နောက်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုပြောပြပါမယ်။အမေရိကန်ပြည်ထောင်စုမှဘူဝင်နိုင်ငံရောဂါအတွက်ကာကွယ်ဆေးထိုးတာအပါအဝင်ရောဂါတိုက်ခိုက်ရေးလုပ်ငန်းတွေကိုပိုပြီးတော့အပြင်းထန်လုပ်သွားမယ်လို့ယူကောက်ကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့နောက်ပိုင်းမှာပြောခဲ့ပါတယ်။ အောက်စဖို့တက္ကသိုလ်နဲ့ယူကေချေဆိုင်အက်စ်ထရာဇနီကာကုမ္ပဏီတို့ပူးတွဲသုတေသနပြုထုတ်လုပ်တဲ့ကိုဗစ်-19ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ပြည်ထောင်နိုင်ငံကဒီကနေ့ခွင့်ပြုလိုက်ပါပြီ။ဒါဟာဖြင့်ပြည်ထောင်နိုင်ငံအနေနဲ့ဒုတိယမြောက်ကိုဗစ်ရောဂါကာကွယ်ဆေးကိုခွင့်ပြုလာဖြစ်ပြီးအောက်စဖို့အက်စ်ထရာဇနီကာကာကွယ်ဆေးကိုအသုံးပြုပထမဆုံးအတည်ပြုတဲ့နိုင်ငံဖ မှု94ရာခိုင်နှုန်းရှိတဲ့ Moderna ကာကွယ်ဆေးနဲ့95ရာခိုင်နှုန်းထိရောက်မှုရှိတဲ့ Pfizer BioNTech ကာကွယ်ဆေးတွေထက်တော့ Sinopharm ကာကွယ်ဆေးရဲ့ထိရောက်မှုရာခိုင်နှုန်းကနည်းပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံမှာဒီကနေ့ဗိုလ်ဒူးလေးကစပြီးကျန်းမာရေးဝန်ထမ်းတွေကို Pfizer နဲ့ BioNTech ကုမ္ပဏီတို့ COVID-19 ကာကွယ်ဆေးစထိုးပေးနေပါပြီ။နောက်ထပ်အာဆီယံနိုင်ငံတစ်ခုဖြစ်တဲ့ Indonesia နိုင်ငံကတော့AstraZeneca နဲ့ Novavax ကုမ္ပဏီတွေစီကနေကာကွယ်ဆေးအလုံးရေတန်း90စီစုစုပေါင်းကာကွယ်ဆေးတန်း100ဝယ်ယူဖို့စာချုပ်ထုတ်ထားပြီလို့အင်ဒိုနီးရှားနိုင်ငံသားရေးဌာနကဒီကနေ့ပြောပါတယ်။ကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်မှုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်အလက်တွေအရကိုဗစ်ရောဂါကူးစက်သူပေါင်း82သန်းကျော်သေဆုံးသူ 7.8 သန်းနီးပါးရှိနေပြီဖြစ်ပြီးအမေရိကန်ကကူးစက်သူအရေအတွက် 19 သန်းခွဲကျော်နဲ့အများဆုံးအိန္ဒိယက10သန်းကျော်နဲ့ဒုတိယအများဆုံးဘရာဇီးလ်က9သန်းခွဲကျော်နဲ့တတိယအများဆုံးကူးစက်ခံထားရပါတယ်ခင်ဗျာဒီဇင်ဘာလ30ရက်ဗုဒ္ဓဟူးညဗီအိုအေစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအေစီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်တက်တော်သေးပါခင်ဗျာ
This program has come to you from the Voice of America, Washington.